to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ Voice of America တရဲ့2020ပြည်နှစ်ဇန်နဝါရီလ10ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5.32 kHz 9335 5.40 kHz 9483 5.48 kHz 6653တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်လို့ Voice of Facebook စာမျက်နှာ Voice Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်ကိုဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ကျွန်တော်တို့ဒီကနေ့မနက်ခင်းအစီအစဉ်မစခင်လေးမှာပဲအီရတ်ကအမေရိကန်တပ်ဖွဲ့တွေရှိတဲ့ leader scan တစ်ခုကိုအီရန်ဘက်ကနေပြီးတော့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်နေတယ်ဆိုပြီးတော့အမေရိကန်ရုပ်သံတီဗီတွေမှာသတင်းဖော်ပြနေပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရင်းနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုအမေရိကန်ကဆက်ပြီးထောက်ပြပြောဆိုသွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူကပြောပါတယ်။အမေရိကန်ခြေဆိုင် Western Union နိုင်ငံတကာငွေကြေးဝန်ဆောင်မှုကုမ္ပဏီကြီးကမြန်မာစစ်ဖက်ပိုင်မြောက်ပြည်ပံနဲ့လုပ်ငန်းတွက်ဖက်လုပ်တာကိုရစတင်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားဝယ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီလိုထိတန်းရောက်သတင်းတွေအပြီးနားဆင်ရမယ့်မြန်မာညီညာရေးဆိုင်ရာသတင်းလာတစ်ခုမှဝေဖန်သုံးသပ်သူတစ်ယောက်ကပြောပါတော့တယ်
။လက်လက်ကင်မှာပဲလူလိုသူလိုစကားပြောခြင်းခါရတဲ့ဆိုတော့အတွေးခေါ်ဝင်သွားကြပြီခင်ဗျာ။အဲ့ဒီခါကျတော့ဟို
ပြည့်စုံကိုမကြခင်နားဆင်ရမှာပါ။ဒီတရင်ဟွာနဲ့အတူအမေရိကန်နဲ့စစ်ဖြစ်လူနီဘာဆက်ဆံရေးတင်းမာနေတဲ့အီရန်နိုင်ငံဘက်ကနောက်ဆုံးတုံ့ပြန်ချက်မြန်မာနိုင်ငံသားတချို့ကတော့ရနောင်ဂိတ်ကနေပြည်နယ်ဒဏ်ပေးခံရတဲ့တရင်ဆရယ်နဲ့အတူကမ္ဘာတရင်တွေကမြန်မာပြည်တရင်တွေကိုနားဆင်ရပါမယ်ဒီတရင်ဟွာတွေမတိုင်ခင်တော့ဗဒုံးနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာတရင်တွေကိုကိုကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ
ကျွန်တော်တရင်မကျင်နာခင်အချိန်မှလေးအတွင်းမှာပဲအီရန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေစခန်းချထားတဲ့လေတပ်ခြေစိုက်စခန်းတစ်ခုကိုအီရန်ဘက်ကနေပြီးတော့ဒုံးကျည်10လုံးနဲ့ပြစ်ခတ်တိုက်ခိုက်တယ်ဆိုပြီးတော့ CNN အပါအဝင်အမေရိကန်ရုပ်သံသတင်းဌာနတွေကဖော်ပြနေကြပါတယ်။ဒီမတိုင်ခင်အစောပိုင်းတုန်းကတော့အီရန်ဘက်ကလက်တော့ပြန်တိုက်ခိုက်လာမယ်ဆိုတာအမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ထားရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပန်တဂွန်စစ်ဌာနချုပ်မှာအင်္ဂါနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောထားပါတယ်။အီရန်ဒေါ်လာရေးအစောင့်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဟိုဆိန်ဆလာမီကလက်စားချိန်မဲ့ပြင်းထန်ထိရောက်တဲ့လက်စားချိန်မှုမျိုးလုပ်မယ်လို့ပြောလိုက်အပြီးနိုင်ပိုင်းတွေအတွင်းမှာပဲဝန်ကြီးအက်စပါကအဲ့လိုပြောတာပါတနည်းနည်းနဲ့သူတို့လက်တွန့်ပြန်မယ်ဆိုတာကျွန်တော်တို့မျှော်လင့်ထားတဲ့လို့ယူဆပါတယ်ဘယ်လိုအခြေအနေမျိုးအတွက်မဆိုကျွန်တော်တို့ပြင်ဆင်ထားပါတယ်ပြီးရင်တော့သူတို့ဘာပဲလုပ်လို့တင်းတင်းလျှောက်ပတ်တယ်လို့တုံ့ပြန်သွားမှာဖြစ်ပါတယ်လို့ဝန်ကြီးအက်စပါကပြောပါတယ်အီရန်နဲ့ကြားမှာတာဝန်ရေးရဖြည့်ရှင်ဖို့အမေရိကန်ကလှုံ့ဆော်နေပြီမဲ့အီရန်ဘက်ကတင်းမာမှုအရှိန်လျှော့ဖို့လိုတယ်လို့လည်းဝန်ကြီးအက်စပါကဆိုပါတယ်တမနာထရန်နိုင်ငံကျန်းမာရေးမိုက်ပွန်ပေယိုကာကွယ်ရေးဝန်ကြီးအက်စပါအစရှိတဲ့အမေရိကန်တာဝန်ရှိသူတွေအားလုံးကအီရန်ထိတန်းတက်မှုဗိုလ်ချုပ်ကတ်ဆမ်ဆိုလီမနီကိုလုံခြံတက်ဖြတ်လိုက်တာဟာသူ့လက်အောက်ခံတပ်ဖွဲ့တွေကဒေသထင်အမေရိကန်ပြစ်မှတ်တွေကိုနောက်ထပ်တိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတဲ့ထောက်လိုင်းသတင်းတွေအပေါ်အခြေခံလှုပ်ဆောင်တာလို့ပဲဆက်ပြောနေပြီးခိုင်မာတဲ့ထောက်ထားပြတာမျိုးတော့မရှိသေးပါဘူး
ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာပရင်းနှင့်ချင်းပါမဲ့အစီအဝေးကိုလာတက်မဲ့အီရန်နိုင်ငံသားရေးဝန်ကြီးကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာပေးဖို့ညှင်းပယ်လိုက်ပါတယ်။ဒါဆိုရင်ကုလသမဂ္ဂဆိုင်ရာကိစ္စတွေအတွက်နိုင်ငံသားအစိုးရတာဝန်ရှိသူတွေကိုအမေရိကန်ကပြည်ဝင်ခွင့်ပေးရမယ်ဆိုတဲ့1948ခုနှစ်ကုလသမဂ္ဂဌာနချုပ်စာချုပ်ကိုဖောက်ဖျက်မှုလည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကအကြောင်းချခဲ့တာလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဖက်ဇာရစ်ကပြောဆိုပြီးဒီဆုံးဖြတ်ချက်အပေါ်မှာလည်း Twitter လူမှုကွန်ရက်မှာဝေဖန်ရှင်းတာပါတယ်။သူကအမေရိကန်ကပြည်ဝင်ခွင့်မပေးတာဟာဆိုရင်1948ခုနှစ်ကုလသမဂ္ဂဌာနချုပ်သဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်။အီရန်တွေကိုဆက်နရိတ်ခဖျက်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ချင်းချောက်မှုကလူသားတို့အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအီရန်ရှေးဟောင်းအမွေအနှစ်ဒေသတွေအပေါ်အမေရိကန်သမ္မတရဲ့ချင်းချောက်မှုကစစ်ရာဇဝတ်မှုစီးပွားရေးအရာအကြမ်းဖက်မှုတရားဘော့ကြောင့်တဲ့လှုပ်ကြံမှုအမှန်တရားကိုကြောက်သူတွေစသဖြင့်အီရန်နိုင်ငံခြားရေးဝန်ကြီးကရေးသားခဲ့တာပါ1948ခုနှစ်ကုလသမဂ္ဂသဘောတူညီချက်အရအမေရိကန်အနေနဲ့နိုင်ငံခြားအစိုးရတာဝန်ရှိသူတွေကိုကုလသမဂ္ဂတက်ခွင့်ပေးရမှာဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတထရန့်အစိုးရကတော့လုံခြုံရေးအကြံဖတ်ဝါဒနဲ့နိုင်ငံခြားရေးမူဝါဒတို့နဲ့ဆိုင်တဲ့အကြောင်းပြချက်တွေအတွက်ပြည်ဝင်ခွင့်ဗီဇာညှင်းပယ်နိုင်တယ်ဆိုပြီးကန့်ဆွဲထားပါတယ
်သမ္မတဒေါ်နယ်ထရန့်ကိုစွဲချက်တင်ထားတဲ့အပေါ်တရားစစ်ဆေးရေးဆိုင်ရာလုံထုံလုံနည်းတွေချမှတ်ဖို့ရီပပလီကန်အမတ်တွေရဲ့လုံလောက်တဲ့ထောက်ခံမှုရထားပြီလို့အထက်လွှတ်တော်ရီပပလီကန်လူမျိုးစုခေါင်းဆောင်မစ်မကွန်တော့ကအင်္ဂါနေ့မှာပြောပါတယ်။ဒါအပြင် တရားစစ်ဆေးမှုမှာတက်တဲ့အစ်စ်တွေလာရောက်ထွက်ဆိုမှုဒီမိုကရက်မတ်တွေကြိုးပမ်းနေတဲ့ပေါ်ထိုးနှက်ချက်တခုဖြစ်သွားစေနိုင်ပါတယ်။ Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတရားစစ်ဆေးတဲ့အခါအင်ပီရိုတာဝန်ရှိသူအတော်များများနဲ့ဒမရထရမ်ရဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာဂျာမီပုတ်ကိုဟောင်းဂျွန်ဘိုလ်တန်တို့လာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုချင်နေတာပါ။ဒမရကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်သူဒုသမတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးတာမှာအဲ့ဒီတာဝန်ရှိသူတွေတိရှိထားတာတွေကိုလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုလားတာပါ။ဒါပေမဲ့မစ္စတာမက်ကွန်နယ်ကအဲဒီလိုမလုပ်ဖို့တင်းခံထားပြီးအောက်လူတော်ကစုဆောင်ရယူထားတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ပဲအလင့်အမြန်တရားစစ်ဆေးဖို့လုပ်နေတာဖြစ်ပါတယ်
။ Australian နိုင်ငံကတော်မီလောင်ချမ်းမှုကထွက်တဲ့မိဂိုတွေက Pacific သမုဒ္ဒရာတဲကိုပြန့်နှံ့ရောက်ရှိပြီးတောင်အမေရိကတိုင်နိုင်ငံတွေကမြို့တွေအပေါ်မှာတက်ရောက်ရိုက်ခတ်နေပါတယ်။တော်မီလောင်ချမ်းမှုကထွက်တဲ့မိဂိုတွေက Atlantic သမုဒ္ဒရာဘက်ကိုရောက်ရှိလာနိုင်တယ်လို့လဲကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ကြီးကဇန်နဝါရီလ9ရက်နေ့အင်္ဂါနေ့ကပြောဆိုထားပါတယ်။ဩစတြေးလျတော်မီလောင်ကျွမ်းမှုကမိခိုးတွေကြောင့်နယူးဇီလန်နိုင်ငံအောက်ကလန်မြို့ကောက်ကဲမှာလင်းမော်ရောင်တောက်အယောင်ပြောင်းနေတာပါအခုတော့ပိုပြီးတော့ဝေးတဲ့ချီလီနိုင်ငံအလဲပိုင်းနဲ့အာဂျင်တီးနားနိုင်ငံမြို့တော်ဘူနိုအေရီစ်တို့မှာကောက်ကင်တွေမှာလည်းမိခိုးတွေကြောင့်မှုန်မှိုင်းနေပါတယ်ရှင
်ဗီအိုအေအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ရိုမီတာ32 kHz 933လိုက်ရိုမီတာ40 kHz 983လိုက်ရိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
်ရှင်ဒီကနေ့ဘူဒူးနယ်ဖက်တရနေ့ကိုတိုက်ဆက်လက်ပြပြနေပါတယ်မြန်မာနဲ့ဟောင်ကောင်ဂျွန်းတို့ကလူခွန်ရေးနဲ့ကောင်းမွန်တဲ့ဥထုပ်ရေးဆိုင်ရာကိစ္စတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ပြပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူတို့ကဇန်နဝါရီလ9ရက်အင်္ဂါနေ့မှာပြောသွားပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသမှာ2019ခုနှစ်အတွင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အောင်မြင်မှုတွေနဲ့ပတ်သက်လို့နိုင်ငံရဲ့ဌာနမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါ။မြန်မာနိုင်ငံပါဝင်တဲ့အရှေ့တောင်အရှဒေသတွင်းမှာဒီလိုနိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာနဲ့ပတ်သက်တဲ့မေးခွန်းကိုဖြေဆွေးရမှာလဲမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တစ်ခုကိုအကြီးအကဲတာဝန်ရှိသူကထောက်ပြပြောဆိုသွားပါတယ်။ဒီလိုရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတယ်ဆိုပေမဲ့လည်းမလေးရှားနဲ့ရှေ့တောင်အရှဒေသတွင်းကတခြားနေရာတွေမှာသက်ဆိုင်ရာနိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်မှုဥပဒေနဲ့အခွင့်အရေးတွေခိုင်မာအားကောင်းအောင်လုပ်လာနေတာကိုတွေ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ်။တစက်တည်းမှာပဲဥပမာအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်နိုင်ငံကဆောက်လုပ်မဲ့ရေကာတာစီမံကိန်းကို2021ခုနှစ်ကရပ်ဆိုင်းလိုက်တာကိုအကြီးအကဲတာဝန်ရှိသူကထောက်ပြသွားတာပါ။အမေရိကန်တာဝန်ရှိသူရဲ့ပြောဆိုချက်ထက်မှာစီမံကိန်းကိုနာမည်နဲ့တကွပြောဆိုသွားတာမဟုတ်ပေမဲ့ဒါဟာမြေဆုံဆက်စီမံကိန်းရပ်ဆိုင်းလိုက်တာကိုညွှန်ပြောဆိုပုံရပါတယ်။နိုင်ငံအားလုံးဖိအားပေးမှုကကင်းလို့ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့စီးပွားရေးတာယာကိုပြောင်းမှုလို့နဲ့အတူဖွံ့ဖြိုးတိုးတက်နိုင်တဲ့လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ရေးဆိုတဲ့သမရရဲ့အမြင်ကို2019ခုနှစ်တွင်အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့အကောင့်ထဲပေါ်နိုင်ခဲ့တယ်လို့နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကရှင်းလင်းပွဲအတွင်းပြောသွားပါတယ်
အမေရိကန်ခြေဆိုင်နိုင်ငံတကာငွေကြေးဝင်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ Western Union ကမြန်မာတပ်မတော်နဲ့ပတ်သက်နေတဲ့မြဝတီဘဏ်နဲ့တွဲဖက်အလုပ်လုပ်နေတာကိုရပ်ဆိုင်းလိုက်ပါတယ်။ Western Union ရဲ့မူဝါဒတွေနဲ့လိုက်နာရမယ့်စီးမျဉ်းစည်းကမ်းသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ပြီးတဲ့နောက်မြဝတီဘဏ်နဲ့စာချုပ်ကိုရပ်ဆိုင်းတာဖြစ်တဲ့အကြောင်း Western Union လုပ်ငန်းကြီးကအင်္ဂါနေ့မှစာပေးပို့အကြောင်းကြားလာတယ်လို့ Burma Campaign UK ကထုတ်ပြန်ပါတယ်။ Western Union လုပ်ငန်းအနေနဲ့မြန်မာနိုင်ငံအပါအဝင်ပဋိပက္ခတွေရှိတဲ့တခြားနိုင်ငံတွေမှာလူမှုကြာဆက်သွယ်ဆောင်ရွက်ရေးအရေးပါတဲ့အခန်းကဏ္ဍမှာရှိကြောင်းကျန်းမာရေးစားနပ်ရိက္ခာလိုအခြေခံလိုအပ်ချက်တွေအတွက်မိသားစုတွေအချင်းချင်းငွေလွှဲပို့နိုင်မှုဒါမှမဟုတ်လေလူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေလက်တွေကွင်းစင်ဆောင်ရွက်တာမှာလိုအပ်တဲ့ငွေကိုလွှဲပို့နိုင်ရေးတို့မှာ Western Union လုပ်ငန်းကြီးကဆောင်ရွက်ပေးနေတာလို့ပြောပြတဲ့စာမှာဖော်ပြပါတယ်စစ်တပ်ပိုင်းမြဝတီဘဏ်နဲ့အလုပ်လုပ်နေတာကိုရပ်ဆိုင်းလိုက်ကြောင်း Western Union လုပ်ငန်းကြီးကပြောဆိုလိုက်တဲ့အပေါ် Burma Campaign UK နဲ့ International Campaign for the Rohingya တို့ကကြိုဆိုကြောင်းလည်းကြေညာချက်ထုတ်ပါတယ် Western Union လုပ်ငန်းကြီးအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးလုပ်နေတာတွေရပ်ဖို့ဒီအဖွဲ့နှစ်ခုကစီယုံလှုပ်ရှားနေတာလည်းဖြစ်ပါတယ်
ပါကစ္စတန်စစ်ဘက်ဂျီကေဘိုဂျိုဂျီကာဆမ်ဂျာဗာဘာဇွာရဲ့ယာရုတတန်းကိုနောက်ထပ်3နှစ်တိုးပေးဖို့ပါကစ္စတန်အုပ်ချုပ်တော်မှာအင်္ဂါနေ့ကဆုံးဖြတ်ချလိုက်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာဘိုဂျိုဂျီဘာဇွာရဲ့ယာရုတတန်းမကုံဆုံးခင်လပိုင်းတွေအတွင်းတတန်း3နှစ်ထပ်တိုးဖို့ဝန်ကြီးချုပ်အီမရန်ခန်းကအတည်ပြုခဲ့တာပါဒါပေမဲ့ ဘာကျော်ရဲ့ရလူတက်တန်အစ်မစခင်ရပိုင်းတွေအတွင်းမှာပဲပါကစ္စတန်တရားရုံးချုပ်ကဘယ်သူမှထင်မှတ်မထားပဲအဲ့ဒီဆုံးဖြတ်ချက်ကိုပယ်ချပြီးတော့ဒီကိစ္စကိုလွတ်တော်ကကင်တွယ်ဖို့အစိုးရကိုညွှန်ကြားခဲ့ပါတယ်ပါကစ္စတန်စစ်ဘက်ဟာအချင်းချင်းအာဏာသိမ်းပြီးဩဇာအရှိန်အဝါတည်ကြည်တာကြောင့်တရားရုံးချုပ်ရဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်အများကအံ့အားတင့်ဖြစ်ခဲ့ကြပါတယ်အစိုးရကဥပဒေမူကြမ်းရေးဆွဲပြီးတော့အင်္ဂါနေ့မှာလွတ်တော်ကိုတင်သွင်းတာဖြစ်ပြီးလွတ်တော်ကအဲ့ဒီတရက်ထဲမှာပဲမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါဝန်ကြီးချုပ်ဟောနော်ဝါစရစ်ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်အင်နဲ့လောက်ကြခံရလို့ကွလွန်သွားတဲ့ဝန်ကြီးချုပ်ဟောင်းဘနာဇီယာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီကိုအတိုက်ခံအဓိကပါတီကြီးနှစ်ခုလုံးကဒီဥပဒေမူကြမ်းကိုထောက်ခံမဲ့ပေးပါတယ်။ဒီပါတီကြီးနှစ်ခုလုံးကတိုင်းပြည်ကိုအကျဉ်းချုပ်အုပ်ချုပ်ဘူးသလိုစစ်ဖက်နဲ့ထိတိုက်ဖြစ်ခဲ့ဘူးတဲ့တမန်ကြောင်းရှေ့ကြီးလည်းရှိထားတဲ့ပါတီပဲပါ။အခုဆိုရင်ဥပဒေမူကြမ်းဟာထက်လွတ်တော်ကိုရောက်သွားပြီဖြစ်ပြီးဒီကနေ့ဗိုလ်ကြီးနေ့မှာထက်လွတ်တော်ကအတည်ပြုဖို့လာလာများပါတယ်။အဲဒီနောက်သမရကလက်မှတ်ရေးထိုးပြီးဥပဒေဖြစ်ပြဋ္ဌာန်းရမှာဖြစ်ပါတယ်။
ထိုင်းနိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမိုးကောင်ရေရှားပြီးအခက်တွန့်နေတာကိုရှော့ချဖြေရှင်းနိုင်ရေးအတွက်ပြည်သူတွေအနေနဲ့ရေပိုက်တွေပိတ်ထားကြဖို့နဲ့ရေချိုးတာရှော့ချဖို့ထိုင်းဝန်ကြီးချုပ်ပရယုချန်ဦးချာကအင်ကာနီမှာတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံကိုအဓိကရေပေးဝင်နေတဲ့ကြောက်ဖျားမြစ်ထဲကိုပင်လယ်ရေမြင့်တက်ပြီးစီးဝင်လာကြောင်းမြို့တော်မှာဖြန့်ဝင်နေတဲ့တောက်သုံးရေမှာဆန်းငံရေဖြစ်လာကြောင်းဘန်ကောက်ရေဖြန့်ဝေရေအာဏာပိုင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားပါတယ်။မိုးကောင်ရေရှားမှုကလာမယ့်လပိုင်းနှစ်အတွင်းပိုပြီးတော့ဆိုးရွားလာမယ်လို့ခန့်မှန်းထားပြီးမိုးကောင်ရေရှားမှုတန်ရော့ပါစီရေအတွက်မြေအောက်ရေထုတ်ယူနိုင်ဖို့ဒေါ်လာတန်103ဆောင်ရွက်ဖို့ကိုလည်းအစိုးရကအင်ကာနစ်မှာသဘောတူထားတဲ့အကြောင်းထိုင်းအစိုးရပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်။ထိုင်းနိုင်ငံမှာနိုဝင်ဘာလကနေ AB အထိရာသီဥတု6တွေ့လေးရှိပြီးဒီနှစ်မှာတော့ဇွန်လလောက်အထိရှိကြနိုင်တယ်လို့အနာပိုင်တို့ကပြောဆိုထားတာပါထိုင်းနိုင်ငံအလဲပိုင်းခရိုင်14ခုနဲ့အရှေ့မြောက်ပိုင်းစိုက်ပျိုးရေးဒေသတို့မှာမိုးကောင်ရေရှားဖြစ်ကြောင်းလည်းကြေညာထားပါတယ
်ဘုရင်နေမနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုကိုချွတ်ချွတ်သိန်းနဲ့မတ်သိင်ထိုက်တို့ပြောပြကြရပါဆက်လက်ပြီးတရင်ွားတွေကိုဇက်တိုက်နှဆင်ကြပါမယ်အခုတော့အီရန်တမှုဆိုလမနီတပ်ဖြတ်ခံရပြီးတဲ့နောက်တင်းမာမှုတွေမြင့်တက်နေတဲ့အရှေ့လက်ပိုင်းဒေသတရင်တပုတ်ကိုနှဆင်ရပါမယ်အီရန်ဘူဂျုကတ်ဆမ်ဆိုလမနီကိုတပ်ဖြတ်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုနာကျင်ခံစားစေရမယ့်တုံ့ပြန်မှုမျိုးလှုပ်ဆောင်သွားမယ်လို့အီရန်နိုင်ငံသားဝန်ကြီးကပြောပါတယ်အီရန်ပါလီမန်ကလည်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကိုအကြမ်းဖက်ဝါးဒီအဖြစ်စီရင်သွင်းသတ်မှတ်တဲ့ဥပဒေမူကြမ်းတစ်ခုကိုအတည်ပြုလိုက်ပါတယ်။အမေရိကန်နဲ့အီရန်ကြားစစ်ဖြစ်လို့နေပါတင်းမာနေတဲ့အခြေအနေအောက်မှာအီရန်နိုင်ငံဘက်ကနောက်ဆုံးပြောဆိုလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ AP သတင်းလွှာတွေကိုစုစည်းပြီးခုခုကြောကြောသိမ်းကပြောပြပေးပါမယ်ခင်ဗျာ
။အီရန်ထိတ်တန့်တက်မှုကိုလှုပ်ကြံတက်ပြလိုက်တဲ့အပေါ်အဆုံးစွန်နာကျင်ခံစားစီရမယ်အချိန်အခါနဲ့နေရာမျိုးမှာအီရန်ဘက်ကအမေရိကန်ကိုလက်တုံ့ပြန်သွားမယ်လို့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောပါတယ်။အိုမန်နိုင်ငံသားဝန်ကြီးယူဆုဖ်ဘင်အာလာဝီနဲ့အာဖဂန်သမ္မတဟောင်းဟာမစ်ကာဇိုင်းတို့အပါအဝင်ဒေသတွင်းကပညာရှင်တွေနဲ့နိုင်ငံရေးသမားတွေတက်ရောက်တဲ့တီဟီရန်ဆွေးနွေးပွဲဖိုရမ်23ကြိမ်မြောက်အပြည်ပြည်ဆိုင်ရာပါရှန်ပင်လယ်ကွေ့ညီလာခံမှာဝန်ကြီးဇာရီဖ်ကအဲ့လိုပြောသွားတာပါ။
Hey Allah to mutahide جواب قاطع وحتمي
မြေကန်တီတော်စုရဲ့တဲ့ကိုဆိုရတဲ့လောက်ရအတွက်အဆုံးစွန်ဆုံးနာကျင်ခံစားရစေမယ့်အချိန်ခါနဲ့နေရာမျိုးမှာခိုင်မာတဲ့တေချာပေါက်တုံ့ပြန်မှုကိုကြုံတွေ့ရမှာဖြစ်ပါတယ်
။ဆိုလီမန်နီကိုလှုပ်ကြံတက်ဖြတ်လိုက်ပြီးတဲ့နောက်ဒေသတွင်းမှာအမေရိကန်ရဲ့တည်ရှိမှုအဆုံးသတ်ဖို့အစပြုပြီးဖြစ်တယ်လို့လည်းဝန်ကြီးဇာရစ်ကပြောပါတယ်။ကုလသမဂ္ဂမှာကျင်းပမဲ့အစည်းအဝေးတွေတက်ရောက်ဖို့သူနယူးယောက်ကိုသွားဖို့ရှိတာမှာအမေရိကန်ကသူ့ကိုပြည်ဝင်ဝင်ဗီဇာထုံပေးဘူးလို့လည်းအင်္ဂါနေ့မှာပဲဝန်ကြီးဇာရီဖ်ကပြောပါတယ
်ဘခါတရဝဟရှတ်ချွန်းအဇင်ကီယနာဖာဘီယတ်ဦးဂျာဘာဘာကီယတ်ရောဘာရီမာဇ်
အဲ့ဒီကိုတယောက်ယောက်သွားပြီးအမေရိကန်လူထုကိုအမှန်တမ်းပြောဆိုမှာသူတို့ကြောက်လန့်နေတာကြောင့်ပါဒါပေမဲ့သူတို့သိလွဲပါတယ်နယူးယောက်ကကဘာကြီးမဟုတ်ပါဘူးတီဟီရန်ကနေလဲအမေရိကန်လူထုကိုပြောဆိုလို့ရတာကြောင့်ဒီအတိုင်းကျွန်တော်တို့လုပ်မှာပ
ါကုလသမဂ္ဂဌာနချုပ်တည်ရှိတဲ့နိုင်ငံဖြစ်တဲ့အမေရိကန်အနေနဲ့ကုလသမဂ္ဂလိုနေရာကအစည်းအဝေးတွေကိုပြည်ပတာဝန်ရှိသူတွေတက်ရောက်ဖို့ခွင့်ပြုရမှာပါဒီတော့တင်မှာပဲပန်ဒဂွန်စစ်ဌာနချုပ်နဲ့ပန်ဒဂွန်ကိုစားပြုလုပ်ကိုင်နေသူတွေကိုအကြမ်းဖက်ဝါဒီတွေဖြစ်သတ်မှတ်တဲ့အရေးပေါ်ဥပဒေမူကြမ်းတစ်ခုကိုအီရန်ပါလီမန်ကအင်္ဂါနေ့မှာပဲအတည်ပြုလိုက်ပါတယ်။ဒါကြောင့်ပန်ဒဂွန်စစ်ဌာနချုပ်အပါအဝင်ဆက်ဆက်ပတ်သက်သူအားလုံးကိုအီရန်ကတံခတ်အရေးယူနိုင်တော့မှာဖြစ်ပါတယ်။အီရန်လွတ်တော်ဥက္ကဋ္ဌအလီလေရီဂျာနီကလွတ်တော်တွင်အခုလိုပြောသွားပါတယ
်။အမေရ်အော်မီရန်ဝအော်မီလန်အင်ဂျီနီယာ
ဘုဇ်ကတ်ဆမ်ဆိုလမန်နီကိုလက်ချန်တဲ့ရာဇဝမှုအတွက်အမိတ်ပေးသူတွေနဲ့ကျူးလွန်သူတွေပင်ဒဂွန်စစ်ဌာနချုပ်သူတို့စစ်ဘက်နဲ့ဆက်ဆက်ပတ်သက်သူတွေကိုအကြမ်းဖက်ဝါဒီတွေအဖြစ်သတ်မှတ်ပါတယ်
။ဤရန်လူတော်အမတ်တွေကအမေရိကန်ကြာဆုံးပါစေ၊မနှိမ့်နိုင်ဘူး၊လက်နဲ့မချဘူး၊လက်စားချေ၊လက်စားချေဆိုတဲ့ကြွေးကြော်တမ်းတွေကိုအော်ဟစ်ကြပါလေ။ဤရန်နိုင်ငံတော်လှန်ရေးအစောင့်တပ်ကိုအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့အဖြစ်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ဧပြီလမှာတတ်မှတ်ခဲ့တဲ့ပေါ်ဤရန်လူတော်ကအလားတူတုံ့ပြန်လှုပ်ဆောင်မှုရပါလေ။ဗိုလ်ချုပ်ဆိုလီမနီတည်ဆုံးမှုအပေါ်လက်တုံ့ပြန်မယ်လို့အီရန်တာဝန်ရှိသူတွေချင်းချောက်ပြောဆိုထားတာနဲ့အမျှအခုဥပဒေမူကြမ်းကိုဥပဒေအဖြစ်အနှင်းအမြန်အတည်ပြုနိုင်ဖို့အီရန်လွှတ်တော်ကအထူးလှုပ်ထုံးလုပ်နည်းတစ်ခုနဲ့ချမှတ်လိုက်တာပါ။အီရန်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ထဲမှာဗိုလ်ချုပ်ဆိုလီမနီဦးဆောင်ခဲ့တဲ့ Quds အထူးတပ်ဖွဲ့အတွက်ရန်ပုံငွေဒေါ်လာ224သန်းထပ်ပေးဖို့လည်းပါဝင်ပါတယ်ခင်ဗျာ။
ကိုချာချာသိန်းတင်ပြတော့တာပါအခုမိနစ်ပိုင်းနောက်ဆုံးသတင်းတွေအရလဲအမေရိကန်တပ်ဖွဲ့တွေတက်ဆွဲနေတဲ့စစ်စခန်းတစ်ခုကိုအီရန်ဘက်ကအနည်းဆုံး3ကြိမ် rocket 10စီးပြလွတ်လိုက်ခဲ့တယ်လို့ CNN အပါအဝင်အမေရိကန်အခြေစိုက်သတင်းဌာနတွေမှာထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ပြည်ထောင်စုအစိုးရတပ်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားခွဲမထွက်ရေးနဲ့တပ်တွေပေါင်းစည်းရေးကိစ္စတွေညှိနှိုင်းမရတာကြောင့်တနစ်ကြော်ကြာရှေ့မဆက်နိုင်ဖြစ်နေတဲ့ငင်းငယ်ရေးဆွေးနွေးပွဲတွေအောင်မြင်လာရေးအတွက်အဓိကအချက်ဟာယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်။အပြစ်ရသဘောတူချက်တွေအားလုံးပါဝင်လက်မှတ်ထိုးနိုင်ရေးကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ၄ချိန်မြောက်27ရာစုပြည်လုံးညီလာခံကျင်းပနိုင်မှုအတွက်လည်းအစိုးရနဲ့အပြစ်ရလက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေကြပါတယ်။အပြည့်အစုံကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ်။
အပြည့်ရထားတဲ့လက်နက်ကိုင်စဲပွဲနဲ့အစိုးရတို့ဒီကနေ့ဗုဒ္ဓဦးနေ့မှာတနိုင်ငံလုံးအပြည့်ရသဘောတူညီချက်ပူးရွှဲအကောင့်ထဲဖော်ရေးကိုဆွေးနွေးကြပါမယ်။ GICM လို့ခေါ်တဲ့ဒီဆွေးနွေးပွဲမှာတော့27ရာစုပင်လုံညီလာခံကျင်းပဖို့ဒီညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုညှိကြမှာပါ။အပြည့်ရတိုင်းရင်းသားလက်နက်ကိုင်စဲပွဲရဲ့ဦးဆောင်အဖွဲ့ယာယီဥက္ကဋ္ဌရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့ဒီနှစ်ထဲ27ရာစုပင်လုံညီလာခံကျင်းပဖို့ရည်မှန်းထားတဲ့အကြောင်းပြောပါတယ်
။ဆက်ကောင်နောက်ထဲနှစ်ထဲတော့ဒီထောင်စုညီချာရေးညီလာခံကျင်းရာစုပြီးတော့သံဃာအစီအဝေးကိုကျင်းပပါနိုင်ရေးကျိုးပန်းဆောင်ရွက်ရမှာဖြစ်ပါတယ်။
တနှစ်ကျော်ကြာရှင်းမဆက်နိုင်ဖြစ်နေတဲ့ငင်းချင်ရေးဆွေးနွေးပွဲဒီမှာတိုးတက်ဖြစ်ထွန်းမှုရဖို့ကနှစ်ဖက်ကြားယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့ထောက်ပြသူကတော့ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကိုစားပြု1990ရွေးကောက်ပွဲကလွှတ်တော်အမှတ်ဖြစ်ရွေးချယ်ခံရသူစိုင်းဝင်းဖေဖြစ်ပါတယ်
။ဒီနေ့စမှာရောက်နေတဲ့ဒုက္ခတွေပြန်နေပြီ။နောက်ပြီးတော့သူတို့ရွာသူတို့ရွာသူတို့ရွာပြန်နေရေးသူတို့ရွာသူတို့ရွာမှာရှိနေတဲ့မိုင်းတွေရှင်းထုတ်ရေးသာသဖြင့်ပေါ့နော်ဒီစိတ်ကြီးအများကြီးလုပ်เสียရှိပါတယ်ခင်ဗျအဲ့ဒါမျိုးတွေလုပ်နိုင်မယ်ဆိုလို့ရှိရင်တိုင်းပြည်ကလည်းအများကြီးအကျိုးရှိမယ်တို့ဟိုကျွန်တော်တို့ဒီမျိုးစုတွေကြားထဲမှာလည်းပဲဘုံအစိုးရနဲ့အများကြီးပြည်လည်မှုရလာမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျတနိုင်ငံလုံးငြိမ်းချမ်းရေးစတင်ညှိနှိုင်းမှုတွေအတွင်းတက်မတော်ဘက်ကလက်ရောပေးခဲ့ပြီးမယ်လဲနောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေပို့ပြီးနေမြေချက်လာတာမျိုးလက်နက်ကင်အဖွဲ့တစ်တွေပေါ်လာတာမျိုးတွေကိုလည်းစစ်တပ်ဘက်ကမကြာခဏဆိုသလိုထောက်ပြနေတာပါဒီအချိန်မှာတမရော်ဘက်ကတိုင်းရင်းသားလက်နက်ကင်တွေအပေါ်စိတ်ချယုံကြည်မှုပို့ပြီးတော့ခိုင်မာလာစေဖို့အခြေအနေရောရှိပါသလား
လက်နက်ကင်မှာပဲလူလိုသူလိုစကားပြောခြင်းခံရတဲ့ဆိုတော့အတွေးခေါ်ကဝင်သွားကြပြီလေဗျာအဲ့ဒီခါကျတော့လက်နက်ကင်တမျိုးကြီးတမျိုးပေါ်လာတော့တာပေါ့ဒီမိုကရေစီအခွင့်အရေးလူမျိုးစုအခွင့်အရေးနော်collective rights ကြီးရဖို့အတွက်ကြိုးစားတဲ့နေရာမှာငင်းကြနဲ့လမ်းပေါက်များဖွင့်ထားတဲ့လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တနိုင်ငံလုံးအပြစ်ခံရစေရေး NCA စာချုပ်လက်မှတ်ထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့ KNU နောက်မွန်ပြည်သက်ပါတီ MNSP တို့နဲ့တက်မတော်ကြားလက်တလောစစ်ရေးပြည်ပခရှိနေပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအဖြစ်နဲ့ငင်းကြန်ရေးဆွေးနွေးပွဲမတက်နိုင်သေးတဲ့လက်ရှိစစ်ရေးတင်းမာနေတဲ့ရခိုင်လက်နက်ကင်တပ် AA တောင်ပလောင်လက်နက်ကင်တပ် TNLA ကိုကံလက်နက်ကင်တပ် MNDAA တို့ရဲ့အလားအလာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
်။မတ်တင်ခိတိုက်တင်ပြတော့တာပါ။ထိုင်းနိုင်ငံလေးကိုတရားမဝင်ရောက်မှုအလုံနေရာမတူတာတွေအထောက်ထားမခိုင်လုံတာတွေကြောင့်မြန်မာနိုင်ငံသား60ကိုကော့တောင်းယူရောင်းကိကနေပြည်နယ်တန်ပေးခဲ့ပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့ဗီဇာတက်တန်းရှိနေတဲ့မြန်မာရှေ့ပြောင်းလူသမားစနေဦးလည်းပါဝင်ပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျ။
ထ ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေနဲ့တရားဝင်ဝင်ရောက်ပြီးမှအလုပ်နေရမတူတာအလုပ်ရှင်မတူတာတွေကိုထိုင်းရနာပိုင်တွေကဖမ်းဆီးပြီးတရားရုံးတင်ပြီးတဲ့နောက်နေဆက်ကနေနေရရင်းကိုပြန်ပို့ခဲ့တာပါကော့တောင်းမြို့မှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကတော့ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုပ်သမား12ဦးပါဝင်တယ်လို့ပြောပါတယ်
ဟိုဟာယောက်ျားလေးက53ယောက်မိန်းကလေးက9ယောက်စုစုပေါင်း60ပေါ့60ထဲမှာမှဒီချုပ်ဖော်ကအလုပ်သမားအရေးပြီးခဲ့တဲ့နှစ်က MOU နဲ့ဝင်လာတဲ့12ယောက်အုပ်စုကအဲသူတို့ပညာဆောက်လုပ်ရေးမှာလုပ်တယ်ပြီးလို့ရှိရင်ဒီဆောက်လုပ်ရေးကသူတို့အလုပ်မပေးနိုင်ဘူးဆိုပြီးတော့သူတို့သဘောနဲ့သူတို့ဒီလိုမျိုးထပ်ထပ်စရုပ်ပြောင်းလိုက်တာပေါ့နော်ပြောင်းဝင်တော့လှုပ်လှုပ်တဲ့ချိန်မှာ3လကျော်ကျော်4လလောက်ရှိပြီဒီချိန်မှာတဖေးကသူတို့ကိုဝတ်ပမဲနဲ့ပြန်ပြောင်းပေးမယ်ဆိုပြီးတော့သူတို့ခေါ်ပြီးလှုပ်လှုပ်ခိုင်းတာတော့လက်စားတော့ရတယ်လို့ပြောတယ်ဒါပေမဲ့တခုရှိတာသူတို့ရဲ့လှုပ်အပ်ခါတွေကဖြတ်ထားတာ15,000ရှိသွားပြီလေအခုမှဖမ်းမိခင်လေဖမ်းမိတဲ့ချိန်ကြီးပေါ့အဲအဲ့ဒါဖမ်းမိပြီးတော့သူတို့တရားရုပ်ထဲမှာကတော့အလုံငန်းခွင့်မတူတဲ့ကိစ္စတခုရယ်လှုပ်ရှင်မတူတာတခုရယ်တရားရုပ်ကသူတို့ပြင်နေတယ်ရောအမိတ်ချရောမွေးတယ်မှာသူတို့ထိပါတယ်ဒီနေ့12ယောက်ပြတ်ပါတာ
အထက်သားဆက်ယုံကအလို့ရှင်ကတတိလွဲပြောင်းစာဆိုင်ရွက်စာတမ်းတွေကိုလုတ်ပေးမယ်လို့ပြောပြီးမြမအလို့သမားတွေထံကနေငွေကြေးကောက်ခံထားပြီးမှမလုတ်ပေးတာကြောင့်အလို့သမားတွေဖမ်းခံရပြီးပြည်တင်တန်ပေးတာခံရတာမို့အများကြီးနဲ့လာကြောင်းဦးမိုးဝေကဆက်ပြောပြပါတယ်
။ပြန်ပို့လာတယ်အခုဆိုရင်ဒီလုတ်သမားတွေတော်တော်လေးနဲ့လာတယ်ချို့ဆိုရင်ဗီဇာတွေပတ်စပို့တွေအားလုံးစုံရှိရင်တာနဲ့အခုနည်းနည်းစာသွားလို့မရတော့ဘူးဝတ်ပမဲနဲ့လည်းအားလုံးစုံအဲ့လိုမျိုးတွေပေါ့အခောက်တိုင်းလို့လို့ပါတယ်အဒီကိစ္စက
အလုပ်သမားတွေဟာနိုင်ငံကူးလက်မှတ်နဲ့အထောက်ထားပြည်သူရဲ့သားနဲ့အလုပ်ရှင်ဘက်ကအလုပ်လွှဲပြောင်းပေးတာတွေမလုပ်သေးဘဲချွေးရမှုတွေရှိတာကြောင့်နှစ်နှစ်အထိပြည်နယ်လမ်းပေးခံရတာပါဒီအတွက်နှစ်နိုင်ငံကတာဝန်ရှိသူတွေဟာဒီပြဿနာတွေကိုသုံးသပ်ဖို့လိုတဲ့အကြောင်းကော့တောင်းမြို့ကအလုပ်သမားပညာပေးရေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုသွားပါတယ
်မအေးမှာထိုင်းနိုင်ငံနဲ့သတင်းပေးပို့ထားတာပါကမ္ဘာပြည်သက်သက်မောင်းများစွာကြည့်ရှုအားပေးကြတဲ့ America's Got Talent 2020ပြည်နှစ်ပြိုင်ပွဲမှာမြန်မာလူငယ်အနုပညာဖွဲ့အဖြစ်ပထမဆုံးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Junior Creative အဖွဲ့ဟာ The Champion Season 2 Quarter Finals အဆင့်ထိရောက်ရှိခဲ့ပါတယ်။ January 6ရက်နေ့ကရုပ်သံရော Social Media တွေကနေ The Champion Season 2ကိုထုတ်လွှင့်ပြသခဲ့ရမှာစစ်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ကလေးတွေရဲ့အခြေအနေကို Junior Creative အဖွဲ့ကတိကျဖို့ပြသတဲ့အပေါ်လူများနှစ်ချိုက်အားပေးခဲ့ကြပါတယ်။သူတို့ရဲ့တိုင်ပွဲအတွေ့အကြုံတွေကိုအဖွဲ့မန်နေဂျာဖြစ်တဲ့ကိုကျော်စီသူထွန်းကိုမှတ်အေးအင်ဂျင်နိုင်ကဆက်သွယ်မြေမြန်ရမှာသူကအခုလို့စပြောပါတယ်ခင်ဗျာ
တိုင်မော်ရဆာကျွန်တော်တို့ကဒီအစပိုင်းမှာပေါ့ producer ကရွေးချယ်ခေါ်ယူပြီးတော့မှပေါ့ဒီစံမီဖိုင်နယ်မတိုင်ခင်အပိုင်းမှာမှဒီ judge ရဲ့အရှိမကျွန်တော်တို့ performance ကို live perform လုပ်ရပါပေါ့အရှိမကတော့ဒီ producer နဲ့အများကြီး performance တွေကြောင်းသိနေပြီးပြင်ဆင်ထားရတယ်ပေါ့ဆိုတော့ကိုယ်ရလုပ်ချင်တဲ့ idea နဲ့သူတို့ network ဘက်ကပြလို့ရတဲ့ဒီအနေထားရင်လည်းအချင်းချင်းညှိနှိုင်းကြပါပေါ့
တိုင်မော်အဆင့်ဆင့်ဝင်ခဲ့ရတဲ့အချိန်ကတော့ဘယ်လောက်ကြာခဲ့လဲရှင်
ကျန်ရကြတော့ဒီကျွန်တော်တို့မနှစ်2019ပေါ့ဒီစပြီးတော့ကန်လန်းလာကြပြီးမေလောက်ကလေးကစပြီးကန်လန်းတော့အဲ့ကလေးကစပြီးတော့ပြင်နေရတာပေါ့နောက်လျှောက်ပေါ့ performance တွေအတွက်ပေါ့နောက်ဆုံး final အထိကိုအကုန်လုံးကကြိုးပြီးပြင်သွားရတယ်ပေါ့
အဲ့တော့အလုံးအဖွဲ့ဝင်ဘယ်နှစ်ယောက်လောက်ဟိုရှင်ပြိုင်ခဲ့ပြီးတော့အဲ့ဒီအတွက်ကောဟိုရှင်ပြိုင်ရတဲ့အတွေ့အကြုံပေါ့နော်ကျမတို့လည်းကြည့်ရပါတယ်အရန်ကိုမြန်မာလူငယ်တွေလည်းအရန်ဂုဏ်ယူကြရတယ်ပေါ့နော်အဲ့မှာလည်းမျက်ရည်ကျပြီးတော့ဟိုတကယ်လဲဟိုဘယ်လိုပြောမလဲစိတ်လှုပ်ရှားစရာတွေကျမတို့တွေ့ကြရပါတယ်အဲ့တော့အဲ့ဒီတိုင်ပွဲဝင်ရတဲ့အချိန်ကြီးနောက်ပြီးတော့အဲ့မှာ judge တွေတကယ်နာမည်ကြီး judge တွေကကိုယ့်ရဲ့တင်ဆက်မှုကိုသူတို့မှတ်ချက်ပေးတဲ့အဲစကားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားရလဲရှင
်အဓိကသိချင်တဲ့ message ကိုလည်းဒီတစ်ကမ္ဘာလုံးကသိခွင့်ရပါပေါ့ message ကကျတော့ကျွန်တော်ကဒီစပွဲတွေရဲ့ပဋိပက္ခတွေကြီးတာပေါ့ဒီအပြင်ကင်းစင်းတဲ့ကလေးငယ်အကုန်လုံးဖြစ်ဖြစ်လုပ်တဲ့ performance တွေတခုပေါ့ message လေးရလဲအဲ deep message တွေတခုပေါ့အဲ့ဒါကိုဆက်ပြခွင့်ရတဲ့အတွက်လည်းအရန်ဝမ်းပါတယ်မြန်မာပြည်ကပေါ့ဒီအဖွဲ့အနေနဲ့ကကြတော့ဒီ American Got Talent စင်ပေါ်မှာပေါ့မြန်မာနိုင်ငံကနေပထမဆုံးသွားရောက်ပြီးတော့ရှင်ပြိုင်ခဲ့ရတဲ့အဖွဲ့ဖြစ်တဲ့အတွက်လည်းအရန်ကုန်ပြီလေနောက်မြန်မာပြည်မှာဒီလိုအားပေးတဲ့သူတွေရှိရောလဲအရန်ဝမ်းပါတယ်ပေါ့မြန်မာပြည်ကလည်းမဟုတ်ပါဘူးဒီနေ့ဆိုလို့ရှိရင်တွေ့ရတစ်ကမ္ဘာလုံးကဒီ social media တွေမှာပါအားပေးတဲ့စကားတွေရေးပေးရတွေ့ရပေါ့အဲ့တော့အရန်ဝမ်းတာလေကျေနပ်တယ်ပေါ့တကယ် performance အတွက်ပြင်ဆင်ခဲ့ရကျေနပ်တယ်လေလေဒါအဲ့တော့ဒိုင်းနေရလဲတောင်းတဲ့ feedback တွေပေးတယ်အထူးသဖြင့်ပေါ့ဆိုင်မွန်ပေါ့ဆိုင်မွန်ဆိုလို့ရှိရင်ပုံမှန်ဆိုလို့ရှိရင်အရန်ကြက်တဲ့ဒိုင်းတယောက်ပေါ့ဒါပေမဲ့ဒီကျွန်တော် performance ပေါ့အရန်ဒီသူ့အနေနဲ့ဒီတိုက်တယ်ပေါ့မတက်ရက်ပြီးတော့လက်ခုပ်ပြီး standing ovation လည်းရတယ်နောက် two thumbs up လည်းပေးရဆိုတော့ဒါတော်အာကျေနပ်မိရပေါ့နောက်ဆက်ပြီးလုပ်တော့မဲ့အဖွဲ့ဒီ ောက်ပိုင်းလုပ်မဲ့ performance တွေအတွက်လည်းအရင်အဖြစ်ပြပါတယ်ဟုတ်
မြန်မာနိုင်ငံရဲ့စစ်ဒုက္ခပေါ့နော်စစ်ပွဲတွေရဲ့ဒုက္ခပဋိပက္ခကိုရင်ဆိုင်နေရတဲ့အဲအခြေအနေကိုတင်ပြဖို့ဒီစိတ်ကူးရဲ့နောက်ပြီးတော့ဒါမျိုးကိုအဲ့လိုတင်ဆက်နိုင်ဖို့ပေါ့နော်ဟိုဘယ်လိုဖန်တီးခဲ့ရလဲရှင
်အဲဒီ performance ကပေါ့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးတကဘာလုံးမှာဖြစ်ပြတဲ့ဒီပဋိပက္ခရဲ့အကောင်လုံးကလေးငယ်အကောင်လုံးကိုစားတွေ့ရပေါ့ story လေးကဘယ်လို inspire ရပါလဲဆိုတော့ true story လေးတစ်ခုပါကျွန်တော်ဒီ volunteer လုပ်တဲ့ခီးစဉ်တစ်ခုမှာအဲဒီ research လုပ်တဲ့ခီးစဉ်လေးတစ်ခုမှာဒီလိုတကယ်ပြည်ပခါကြီးကမှနေခဲ့ရတဲ့ဒီလူငယ်တွေရှေ့ကနေပြီးတော့အဲကြားလာတဲ့စကားသံတွေနဲ့ခံစားချက်တွေကိုပေါင်းစပ်ပြီးတော့လုပ်ခဲ့တဲ့ performance တွေပါဒီဟာမြန်မာနိုင်ငံတစ်ခုတည်းကိုပြကျင်တာမဟုတ်ပေါ့တစ်ကမ္ဘာလုံးမှာရှိတဲ့အကြောင်းအရာအကုန်လုံးကိုစားပြုကျင်တာပေါ့မြန်မာနိုင်ငံလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံမှာရောအဲ့လိုမျိုးဖန်တီးမှုတွေအမှုတင်ညာဖန်တီးမှုတွေလူငယ်တွေအတွက်အခွင့်အလမ်းနေရာရောဘယ်လောက်ထိရှိနေလဲရှင
်မြန်မာနိုင်ငံမှာအမှုတင်ညာဖန်တီးခွင့်နေနေရာတော့ကျွန်တော်တို့အနေနဲ့ကြိုးဆုံနိုင်တဲ့နေရာမှာတော့မရှိနေမှာပေါ့တကယ်ဒီပံ့ပိုးမှုကောင်းကောင်းမရပတ်မမှုကြောင့်ငွေကြေးအဆက်ပေါ်နောက်ပြီးတော့ဒီ motivation ပိုင်းနေပေါ့ကောင်းကောင်းမမရလူငယ်ရဲ့အတွက်ဆိုလို့ရှိရင်တော့တော်တော်လေးချက်ချဲတယ်။နောက်ဒီ performance တွေပါရင်အတွက်ပြင်ဆင်လို့ရှိရင်လည်းဥပမာဒီအဖွဲ့ဆိုလို့ရှိရင် shadow dance လုပ်ရတယ် shadow dance ကလည်းမြန်မာနိုင်ငံမှာဒီကျွန်တော်တို့အနေနဲ့တစ်ခုသေးတော့ shadow dance အဖွဲ့ပေါ့အဲ့ဒါကြောင့်တချို့ပစ္စည်းတွေပေါ့ material သုံးတဲ့ပစ္စည်းတွေနောက်ပြီးတော့တချို့ technique တွေဆိုလို့ရှိရင်ကိုယ့်ဘာသာကိုလိုက်ပြီးတော့ဒီ online ကတခြားနိုင်ငံတွေကဒီ shadow dance အဖွဲ့တွေကနေပြီးတော့လိုက်ပြီးလေ့လာရတယ်နောက်တချို့ပစ္စည်းဆိုလို့ရှိရင်လည်းဖက်ဖက်တဲကိုရှာရတယ်ပေါ့ဒီနိုင်ငံမှာဒီလိုမရှိသေးတာမပြဘူးသေးတာအလုပ်ရတဲ့အတွက်အရင်ရှင်းရတယ်ဒီလိုပဲတခြားဒီလူကြီးညာမှာမဟုတ်ပါဘူးတခြားဘလိုကန်တော့မျိုးလုပ်ငယ်လူငယ်တွေကလည်းဒီလိုမျိုးတခုခုဆက်လုပ်မယ်ဆိုတော့အခက်အခဲအများကြီးရှိပါတယ်ဟုတ်
အဲ့တော့အခု junior creative အဖွဲ့အနေနဲ့ရောဘာဆက်လုပ်ဖို့ရှိလဲရှင
်အကနဲ့ပတ်သက်ပြီးတော့တခြားအသဝါဒနာပိုင်းလူငယ်ရှိတို့ဒီလိုပြန်ပြီး knowledge sharing နဲ့ experience sharing နဲ့ workshop လေးလုပ်ပြီးတော့ဒီလိုအများကြီးလူကူညီပံ့ပိုးပေးသွားဖို့ရှိပါတယ်လို့
မအင်ဂျင်နီယာဆက်တမ်းပြပြထားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမအီတန်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ခင်ဗ
ျလူခွင့်ချိုးဖောက်မှုနဲ့မြန်မာယဉ်ကျေးမှုအမွေးအနှစ်ဒေသတွေကိုအလေသွားတာဒီကိစ္စနှစ်ခုကလုံးဝဆက်ဆက်လို့မရတဲ့အရာနှစ်ခုလားဆိုတဲ့ကောင်းစင်နဲ့ Natalie Pearson ရေးသားထားတဲ့ဆောင်းပါးကို newmandala.org မှာဖတ်ရပါတယ်လူတောင်းတဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့လူနေစုရဲ့ပေါ်မှာနှိမ့်ဆက်မှုတွေရှိနေတဲ့မြန်မာနိုင်ငံကရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဒေသတွေစီကိုတွားလည်ဖို့ကောင်းပါမလားလို့ကမ္ဘာခီးသွားတွေတွေးနေပါလိမ့်မယ်လို့ဆောင်းပါးရှင်ကဆွေးနွေးထားပါတယ်။2019မှာဗကန်မျိုးကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO စာရင်းဝင်ဖြစ်သွားတဲ့အတွက်ခီးသွားတွေပုံများလာမယ်လို့ခန့်မှန်းခဲ့ပေမဲ့လက်တွေ့မှာတော့2019ခုနှစ်အတွင်းရေပုံနဲ့ဗကန်ကိုလာလေသူဥယျာဉ်80ရာခိုင်နှုန်းထိကျဆင်းသွားတာကိုဒေသခံတွေရဲ့အပြောအရသိရတယ်လို့ဖော်ပြထားပါတယ်လူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုသွားမလဲတော့ဘူးဆိုပြီးတော့သပိတ်မှောက်ဆန္ဒမပြခင်ဘူးလို့လည်းဆိုပါတယ်ဒီလိုလုပ်ရင်ဒေသခံတွေရဲ့ဝင်ငွေကိုထိခိုက်နိုင်တဲ့အကြောင်းအကျိုးထက်အပြစ်များမယ်ဆိုပြီးတော့လည်းရေးသားထားတာပါလူမျိုးစုံဘာသာစုံမျိုးနယ်စုံတို့ရဲ့ယဉ်ကျေးမှုစုံရဲဖြစ်တဲ့ဗကန်ကိုသွားလည်ပြီးတော့မြန်မာနိုင်ငံရဲ့ရှုပ်ထွေးတဲ့တမိုင်းကြောင်စာရတွေကိုလေ့လာရင်းနဲ့ဒေသခံတွေရဲ့ဝင်ငွေစံမာရေးဆောင်ရှားမှုနဲ့ပညာရေးကဏ္ဍတွေမှာကျင့်ဝတ်နဲ့ညီတဲ့ခီးသွားလုပ်ငန်းကအကျိုးပြုနိုင်တယ်လို့လည်းထောက်ပြထားတာကိုဖတ်ရပါတယ်ရှင်မြန်မာနိုင်ငံတွင် Asia Optical Company တို့ချေဆွဲခေါင်းစဉ်နဲ့ Sammy Huang နဲ့ Adam Huang တို့ရေးသားထားတဲ့ဆောင်းပါးကိုတော့ digitimes.com မှာဖတ်ရပါတယ်။တရုတ်နဲ့ American ကြားကုန်သွယ်စစ်ပွဲဖြစ်ပေါ်ပြီးတော့တရုတ်ကွန်ပစီရဲ့ပေါ်မှာ American ကအခွန်တိုးကောက်လာတဲ့နောက်ပိုင်းတရုတ်ဈေးကွက်ကနေမြန်မာဈေးကွက်ဘက်ကို Asia Optical Company ပြောင်းရွှေ့တော့မယ့်အကြောင်းကုမ္ပဏီကြီးကဲ Robert Lai ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။အကောင်စားစမတ်ဖုန်းတွေမှာသုံးတဲ့အနည်းကပ် zoom ဆွဲလို့ရတဲ့ဖန်နဲ့ plastic အရော camera lens memory တွေပုံရိပ်တူနည်းပညာ VIPC တွေမှာသုံးတဲ့ camera lens memory တွေနဲ့ motor car company တွေနဲ့ပူးပေါင်းပြီးတော့ကားတွေမှာသုံးတဲ့ camera အတွက် memory တွေကိုလည်း Asia Optical Company ကထုတ်လုပ်တာဖြစ်ပါသေး။လုံခြုံရေးစောင့်ကြည့် camera တွေနဲ့ online ကနေတဆင့်ချိတ်ဆက်ပြီးတော့အမိန်ပေးခိုင်းစေနိုင်တဲ့အစိမ့်အိမ်သုံးပစ္စည်းတွေက camera တွေအတွက်လိုအပ်တဲ့ man blue တွေရောင်းချမှုကနေပြီးတော့2020ခုနှစ်အတွင်းမှာတစ်လကိုဒေါ်လာ100ကျွဲဝင်ငွေရနိုင်မယ်လို့လည်းခန့်မှန်းထားတဲ့အကြောင်းကိုကဖော်ပြထားတာကိုဖတ်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တော်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲပါပြီ။ VOA American တိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တို့အပြင် line လက်မီတာ190 kilohertz 1905ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားကြရပါမယ်
။ကျောင်းတွေမှာအထူးသဖြင့်တက္ကသိုလ်တွေမှာကသူတွေညာနဲ့ပတ်သက်ရင်အရန်ဖွံ့ဖြိုးမှုနေပါလေ။ကျောင်းဆရာမတွေကိုယ်တိုင်
ပညာလင်းပြင်းမြန်မာသုတေသနဖောင်ဒေးရှင်းကစီမံကိန်းအရာရှိအေးလက်ထွန်းရဲ့ယုံကြည်ရာကိုမကြာခင်နားဆင်ကြရပါမှာ။အခုတော့မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားရေးရာမူဝါဒကိစ္စကိုကိုသားညိုဦးကတိုက်ရိုက်လေလံအစီအစဉ်မှာပင်တိုင်းဆွေးနွေးမေးမြန်းတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းတိုက်ရိုက်လေလံအစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယအန်ဒီပါတီရဲ့တိုင်းသားရေးဆရာမူဝါဒကိစ္စပါ။အာနာယအန်ဒီပါတီကဒီမကြခင်ရပိုင်းကပဲတိုင်းသားရေးရာကော်မတီဆူပြီးတော့ဖွဲ့စည်းပါရတယ်။အန်ဒီပါတီအနေနဲ့ဒီရှမ်းလိုရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုနောက်ပိုင်းမှာကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့ဒီလာမယ့်အခုနှစ်ပေါ့နော်2020ရွေးကောက်ပွဲမှာအတော်လေးကိုခက်ခဲခဲရှင်ပြန်ရမယ့်အခြေအနေမျိုးမှာဒီလိုမျိုးဘဟုတိုင်းသားရေးရာကော်မတီဆူပြီးတော့ဖွဲ့စည်းလိုက်တာပါ။ဒါကြောင့်မလို့ဒီအန်ဒီပါတီရဲ့ဒီတိုင်းသားရေးရာမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့ကိုစီစမှာဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေရာချုပ်ဖြစ်ပါတယ်ဦးသက်စင်ပါနောက်တူကတော့ဒီနိုင်ငံရေးလေလာသုံးသပ်သူလည်းဖြစ်ပါတယ်ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားကြီးလည်းဖြစ်ပါတယ်အရင်ပြည်သူ့ထွတ်တော်ကုစလေဟောင်းလည်းဖြစ်ပါတယ်ဦးရဲထွန်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလီလိုက်ပေါ်မှာရှိပါတယ်ကျွန်တော်ကိုသက်စင်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုသက်စင်ကြားရမယ်ထင်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးပေါ့ဒီ Energy Party ကခုနကမကြခင်ရပ်ပိုင်းကပဲကိုသက်စင်တို့တွေ့ပြမှာပါဒီဘူတန်သားကြီးကကော်မတီဆိုပြီးဖွဲ့လိုက်ပါတယ်ဆိုလိုတာကဒီလာမယ့်2020ရွေးကောက်ပွဲအတွက်အခင်းကျင်းအတွက်ပြင်ဆင်ကောင်းလဲပြင်ဆင်တဲ့လက္ခဏာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်တာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့လက်ရှိအဲတိုင်းသားတွေနဲ့အခုလိုမျိုးဒီတကယ်တမ်းပြော NLD အာနာယပါတီနဲ့ဒီဟိုလုံးနဲ့ကမတူဘဲနဲ့ပို့ပြီးတော့ကိုယ်လေးတွေဖြစ်လာတဲ့အချိန်ဒီမှာဒီတိုင်းသားကြီးကကော်မတီဆိုပြီးတော့ဖွဲ့လိုက်တာကတကယ်ပဲ NLD ပါတီအတွက်တိုင်းသားတွေရဲ့ထောက်ခံမှုတိုင်းသားနယ်ပယ်ရဲ့ထောက်ခံမှုရလာမယ်လို့ထင်ပါလားခင်ဗျာအရင်ဆုံးမေးချင်ပါတယ်
ဟုတ်ကဲ့ကွာဒီနေ့တော့ကြိုးစားနေတာတော့ဒီတဲ့ကျွန်တော်တို့ဒီ NLD ပါတီပေါ့နော် NLD ပါတီရဲ့ဖိုက်ကင်အောက်မှာ66မြင်းနောက်ပိုင်းအစပြီးတော့ဒီတိုင်းရင်းသားတွေကခေါင်းသားစုကြည့်ဦးဆောင်တဲ့ဒီ1990မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာပါတီဖွဲ့တွေက NLD ပါတီကိုဝင်ရောက်ခဲ့တာပါဒါကျွန်တော်တို့တိုင်းရင်းသားတွေနဲ့ NLD ပါတီကပူးပေါင်းပြီးတော့ဆက်အနာချက်ဆက်နစ်ကိုပေါ့နော်ဒီတိုင်းချုပ်ညောင်းလုပ်ခဲ့တော့ဆိုပြီးတော့သူကဥတည်ခဲ့ပါတယ်ဥတည်ခဲ့ပြီးအဲ့ရနောက်ပိုင်းမှာတော့ကျွန်တော်2015ရွေးကောက်ပွဲမှာအင်ဒီပါတီကတိုင်းတိုင်းနဲ့ဆက်ဆံရေးအဲ့နောက်ပိုင်းမှာတိုင်းတိုင်းဆက်ဆံရေးကဟိုပြားခဲ့တာပေါ့နော်အဓိကပြောရလို့ရှိရင်တော့ကျွန်တော်တို့ချန်ပီယံမှာအစိုးရဖွဲ့စည်းနေပတ်သက်ပြီးတော့တော့ကောင်းနောက်တစ်ခုကရခိုင်ပြည်နယ်မှာလည်းအလိုပဲပေါ့နော်ရခိုင်ပြည်နယ်အစိုးရဖွဲ့စည်းနေတော့ကောင်းတိုင်းတိုင်းမအောင်မြင်မဲနဲ့တိုင်းတိုင်းမရှိပဲနဲ့တပတ်သက်အစိုးရဖွဲ့စည်းရကြအောင်အဲ့ရနေပြီးဆက်ဆံရေးပြားခဲ့တာပေါ့ဥပမာဖုန်းချင်းနေပြောရမယ်ဆိုလို့ရှိရင်တော့အင်ဒီပါတီကဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီနေ့20ရွေးကောက်ပွဲမှာတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုနေပါတော့မဆန်းနိုင်နေမှာဖြစ်နိုင်ပြီးတော့လောက်ကင်ဖို့အစီအစဉ်မရှိဘူးဆိုပြီးတော့အဲ့ဒီပါတီတော်ကချစ်ပုတ်ဖို့သူကပြောခဲ့ပါတယ်။အဲ့ဒီပြောပြီးနောက်ပိုင်းသိမှသာဝင်ဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီတိုင်းတိုင်းကဒီရကွန်ပျူတာဖွင့်ရဆိုတော့ပြောရလို့ရှင်တော့ဗျာတကယ်တမ်းလုတ်တင်တာကတိုင်းတိုင်းတွေနဲ့မဟာမိတ်တကယ်တမ်းပြောရရင်လည်းဆောင်းဖို့90ခုနှစ်ကရဆပြီးတော့တိုင်းတိုင်းနဲ့မဟာမိတ်ဆက်ခဲ့တယ်။အဲ့ဒီမဟာမိတ်ကိုဆက်ပြီးတော့ဟိုအကောင့်တွေပေါ်သွားမယ်မဟာမိတ်များများကောင်းတဲ့ပေါ်သွားလာတယ်ရင်ကျွန်တော်တို့ကကျွန်တော်လက်ရှိရှိနေတဲ့ဟိုနေပေါ့နော်ဒီ negotiation ချိန်ဥပဒေမှာဟိုလည်းကျွန်တော်ပြင်ဆင်မှုအခွင့်အရေးရလာနိုင်တယ်ကျွန်တော်လိုချင်နေတဲ့ဒီလူပြေလုံးလိုချင်နေတဲ့စစ်အာဏာရှင်စနစ်တွေထုတ်ရင်းနိုင်မှာပေါ့ဘာလို့မဟုတ်ဘဲနဲ့တိုင်းသားတွေကိုပြစ်တယ်ပြီးတော့တကူတော်ပွားမယ်ဆိုလို့ရှင်တော့ဒါမဖြစ်နိုင်ဘူးနောက်တစ်ခုကတကူတော်တော့ဘူးလေဒီခေါင်းထဲမှာရုပ်ောက်ပွဲမှာတကူတော်တော့ဘူးလေဆုံးဖြတ်ပြီးမှအခုလိုမျိုးတိုင်းသားကြီးကကုမ္ပဏီဖွဲ့ရဆိုတာကဘာသိတယ်လဲဘာလို့ချင်တာလဲအဲ့ဒါဘာလို့ရလာမလဲဆိုတော့ကျွန်တော်ဆုံးဖြတ်ရမှာပဲကျွန်တော်တော့သိမှတ်ထင်ရ
ဟုတ်ကဲ့လက်ရှိ NLD ကသွားနေတဲ့ဒ
ီပေါ်စီမူဝါဒတွေနဲ့ပတ်သက်လို့ပေါ့နော်အထူးဖြင့်ယူကောက်ပေါ်မှာပတ်သက်ပြီးတော့တိုင်းဒေသကြီးနဲ့ညှိနှိုင်းလာစုတော့သတင်းဌာနတွေကမေးမြန်းတဲ့ခါမှာတော့ဒေါက်တာမြင့်ညွတ်ကဒါကဒီကော်မတီကဒါတိုင်းဒေသကြီးနဲ့ယူကောက်ပေါ်မှာညှိဖို့တော့မဟုတ်ဘူးပေါ့နော်အဓိကတော့တိုင်းဒေသကြီးရာနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့တကယ်ပဲ NLD ပါတီရဲ့မူဝါဒတွေမှာတိုင်းဒေသကြီးရာတိုင်းဒေသကျိုးစည်းဝါးတွေနဲ့ပတ်သက်ပြီးတော့ဆောင်ကျင်းပေးနိုင်တဲ့မူဝါဒမျိုးတွေရောရှိပါလား
တော့ဆောက်ရတော့ကြာသူရဲ့ဒီပေါ် NLD ပါတီ2015ရွေးကောက်ပွဲဝင်တဲ့အချိန်ကစပြီးတော့ဒီနေ့အချိန်ထိတိုင်းပန်းနေနဲ့ပတ်သက်တဲ့เนาะဟိုအခုတိုင်းမှုဆောင်ရွက်မှုကြာတုံတရားမရှိခဲ့ပါဘူးအဓိကအပြင်ပြောရမယ်ဆိုလို့ရှင်တော့2008အခြေခံဥပဒေပြင်ဆင်ရေးဆိုရဲအကွန်ပီဖွဲ့တယ်55ကွန်ပီရနေပြီးတော့ပြင်တဲ့အခြေခံဥပဒေပြင်ဆင်ရေးဥပဒေမှာဆိုလို့ရှင် NLD ဘက်ကပြင်တဲ့မူဒီမှာတိုင်းပန်းနေနဲ့ပတ်သက်ပြီးတော့ဆော့ချာရေးဆိုရဲဟာလုံးဝမတွေ့ခဲ့ရပဲနဲ့တိုင်းဒေသကတင်သွင်းတဲ့ဟိုနေမော်တော်ကြီးဟိုဆက်တယ်ဒီဘက်ကတင်သွင်းတဲ့ဒီအချက်လက်တွေကလည်းဟိုတော့ဒီဟိုတိုင်းဒေသနေဒီမှာတိုင်းဒေသနဲ့ပတ်သက်ပြီး decentralized life လို့ခေါ်တော့ပြောရဲရှိပါတယ်ဘက်ကဆက်တာပြောလို့ရှိရင်တော့ NLD ပါတီနဲ့အိတ်ကြီးဆောက်တော့မှသဘောတူတယ်လူဆောင်အချိန်ကြီးတိုးဆူတာမရှိသေးပါဘူးဒါကြောင့်မို့တိုင်းဒေသကြီးကလည်းပတ်သက်ပြီးရှင် NLD မှာလို့ပေါ့ဒီနိုင်မှုမဟာမိတ်ဆက်ဆက်လက်တွေ့မှုဆိုရဲအယူဆအဦးတင်ပြီးမတွေ့ရသေးပါဘူးဗျ
ကျွန်တော်တစ်ဆက်သေးမေးလို့တော့ကဒီ Federal အယူဆပေါ့နော် Federal ပြောင်းစုယူဆ Energy Party ကဖွဲ့စည်းစဉ်ကလေးကအခုတတိ Federal ပြောင်းစုစုတဲ့အယူဆကိုပြောနေစိုးနေလက်ကင်ထားတော့မှာပဲတကယ်လက်တွေဆောင်ရချက်မှာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်လည်းလည်းပြောနေပါကျွန်တော်လည်းရေးလည်းရေးနေပါတယ်ဥပမာ Federal လုပ်မယ်ဆိုလို့ရှိရင်တော့ Federal ဆိုတာကဥပမာဒီ Business ပေါ့ဗျာ Business ဆိုတာကဘာကြောင့်ဖြစ်လဲဘာကြောင့်ဖြစ်လဲဆိုလို့ရှိရင်တော့ဘုရားဆန်းကနေပြီးတော့ပြည်သူစတုတ်ရဆက်ဆက်နိုင်ငံထုတ်အောင်မင်းတို့ပြောတယ်ဒါပေမဲ့ဘုရားဆန်းစောက်ဆုံးပြီးတဲ့ခါလုံခြုံဆန်းအပြင်တော့ဘယ်မှာအစိုးရဆက်ဆက်ကဘုရားဆန်းကဂရီကိုပြုခဲ့တဲ့တိုင်းတိုင်းနဲ့ဂရီကိုပြုခဲ့တဲ့ဆက်ဆက်ပြောင်းစုကိုဆက်ပြီးအကောင့်တွေပေါ်ပြတ်ကွက်ခဲ့တဲ့အကြောင်းမလို့ဒီဆက်ဆက်ပြောင်းစုကမဖြစ်လာခဲ့ဘူးဒါကြောင့်စစ်ဖြစ်ခဲ့တယ်ပြည်သူပြည်သူစစ်ကလည်း90%ကျော်နေပြီဒါပေမဲ့အခုအချိန်ထိလည်းအနေဒီအစိုးရကနေပြီးတော့သူအာဏာရလာတယ်2008ကြောင့်လည်းဘယ်လိုလဲဘလို့ပဲဟိုကောကာကွယ်ကြီးပြောပြော2008အခြေခံဥပဒေဘောင်တွင်းမှာကဆက်ဆက်ပြောင်းစုကိုသွားလို့ရနိုင်တဲ့အထူးသောအချက်လက်တွေကိုဆော့ဆပြီးလို့ရနိုင်တယ်ဒါပေမဲ့အဲ့လိုဆော့ဆပြီးလို့လည်းအနေဒီပါတီအခုချိန်ထိဘလို့ဖောင်ခဲ့သေးဘူးအဲ့ဒါကိုလည်းပြက်ကွက်တယ်အခုချိန်ထိပြက်ကွက်နေရောမှာပဲ
ဟုတ်ကဲ့ခင်ဗျာကုသစီရင်ဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ဥယျာထွန်းကျွန်တော်ဖိတ်ခေါ်ကြပါလိမ့်ရှမ်းပြည်တင်ကနိုင်ငံရေးသမားကြီးဥတည်ဥယျာထွန်းဒီမှာရေးလေးလာတုံ့တက်သူလည်းဖြစ်ပါလိမ့်ဥယျာထွန်းအကျဉ်းဆုံးမေးလို့တာကတော့ခုနကကုသစီရင်ကိုလည်းမေးခဲ့ပါပြီလက်ရှိ NLD ကလုံနေတဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်လို့ခင်ဗျာရှိုင်းတိုင်းသားဘက်ကခေါင်းဆောင်တူအနေနဲ့ပေါ့နော်ဥယျာထွန်းဘလို့မြင်လဲခင်ဗျာတကယ်ပဲတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်တဲ့မူဝါဒတွေပါလား
အခုတော့ကျွန်တော်တို့စမ်းလိုက်တဲ့ခြေလမ်းကတော့2020ရွေးကောက်ပွဲလီးလာတဲ့အခါမှာဒီနယ်တွေမှာသူတို့ရွေးကောက်ပွဲရလတ်ပေါ့ရွေးကောက်ပွဲရလတ်တွေအခြေမလှနိုင်ဘူးဒီထောက်ခံမှုတွေရော့ကျသွားလိမ့်မယ်ဆိုတာပေကြာလာလို့ပေါ့နော်ပေကြာလာတဲ့အခါကျတော့ဒါကိုကုစားဖို့အနေနဲ့သူတို့ရုံးစာကိုဖောက်ပူကြီးတိုက်ဖွက်လိုက်တယ်လို့ထင်ပါတယ်အမှန်ကတော့ဒီတိုင်းလားအရေးကအစောကတည်းကသူတို့ကဓာရီဖွက်ပြီးတော့ဒီအာဏာမရခင်ကလေးကစနစ်ကျကျုပ်တင်ပြင်ထားရမယ်ကိစ္စတွေဖြစ်ပါတယ်အခုကျမှဒီလိုလုပ်လိုက်တဲ့ဟာကတော့ကျွန်တော်အနေနဲ့တုံ့ပြန်ရမယ်ဆိုလို့ရှိရင်သူတို့ဒီအာဏာရပြီးတော့၄နှစ်လောက်ဖြတ်တန်းလာခဲ့တဲ့အတော်အတွင်းမှာဒီတိုင်းသားအရေးကိစ္စတွေကိုလက်လူရှုခဲ့တဲ့အတွက်အမှားတချို့လည်းပြုလုံခဲ့တာတွေရှိခဲ့တဲ့အတွက်ကြောင့်မလို့ဒါကတော့ဟိုဆက်ရည်တုံဖြစ်သွားလိမ့်မယ်လို့ထင်တယ်ပြောချင်တာကတော့ဒီကုစားချက်ကြောင့်2020မှာဒီနယ်တွေမှာအခြေအနေကပိုပြီးတော့ကောင်းလာနိုင်တယ်လို့ကျွန်တော်တော့မထင်ပါဘူးဗျ
ဟုတ်ကဲ့လက်ရှိ NLD ကပြောနေတယ်ခုန Federal မူဝါဒနဲ့ပတ်သက်လို့ပေါ့နော် Federal ပြောင်းစုနဲ့ပတ်သက်လို့ NLD ကတောက်လျှောက်ပြောသလိုဒီနေ့သတိလဲ Federal ပြောင်းစုတည်ဆောက်ရေးဆိုတာကိုတို့ရဲ့ဒီဟိုပါတီမူဝါဒလေးတက်မှာချမှတ်ထားတာတွေတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်ပဲဒီ Federal မူဝါဒနဲ့ပတ်သက်လို့တိုင်းသားတွေလက်ခံနိုင်ရလား
သူတို့ကတောက်လျှောက်ပြောနေကြတာတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာ Federal Senate နဲ့တွားမှရမယ်တိုင်းရင်းသားတွေကို Federal အခွင့်အရေးပေးရမယ်ဆိုတဲ့ဥစ္စာကိုဒီမှာဒီမှာဒီအခုဒီနောက်ပိုင်းပေါ့လေ88ရေးချင်းနောက်ပိုင်းပါတီရစထောင်လာပြီးကြတဲ့ကသူတို့အရင်ဆုံးပြောတာလို့သူတို့အဲ့လိုပြောပါတယ်ဒါပေမဲ့ကျွန်တော်သိရသလောက်သူတို့ကကြိုတင်ပြီးတော့ဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းထဲမှာကလည်းစွတ်တော်တရတဲ့သူတို့ဟိုဆွဲထားတာမျိုးတွေ့ရကြားရတယ်အဲ့တော့တကယ်ကဖက်ဒရယ်စနစ်မှာကစွတ်တော်ကမရရှိရမယ်ပေါ့နော်အဲ့တော့ဒီအညီအမျှကိုစားပြုနိုင်တဲ့ ဒီအကျဉ်းတော်ဆိုတာလဲပါမယ်ဆိုတော့အခြေခံမှုပြရှိတယ်ဆိုတော့အဲ့ဒီအခြေခံအတို့ရဲ့အခြေခံဥပဒေကိုတော့မကျန်းအောင်တော့ကျွန်တော်ဒေတာတော့ဖတ်မပြရသေးဘူးတို့တော့အာနာယပြီးတဲ့နောက်ပိုင်းမှာတို့ဒီဖက်ဒရယ်ဆင်နစ်ကိုတကယ်လိုလားပါတယ်တကယ်သဘောပေါက်ပါတယ်ဆိုတော့လုံနိုင်တဲ့ဒေတာတွေအများကြီးရှိတယ်ဥပမာခုနကကိုတန်းစင်ပြောသွားသလိုကျွန်တော်တို့ရှမ်းပြည်နယ်တို့ရခိုင်ပြည်နယ်တို ဒီနေ့မှာဒီနေ့တော်တော်မှာအနိုင်ရတဲ့တိုင်းရင်းသားပါတီတွေအတရရောက်ကိုသူရေးဖို့အတွက်တက်ဆိုင်ရာပါတီနဲ့တက်ဆိုင်ရာတိုင်းရင်းသားပါတီနဲ့ညီနိုင်ပြီးတော့ရေးလို့ရတယ်ဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်တာဟုတ်ဆိုဒါဆိုလို့ချင်းကျွန်တော်တို့အနေနဲ့အတိုင်းရင်းသားတွေကိုဖက်ပြောခြင်းနဲ့သူဒေတာတွေမှာသူအုပ်ချုပ်ပိုင်ခွင့်ကိုခွင့်ပြုခွင့်ပြုခြင်းနဲ့သိက္ခာတာရှိတယ်ဆိ ကျွန်တော်တို့ဘောချုပ်ကိုင်မှုကိုပို့ပြီးတော့ကိုချင်းရှားစေတဲ့ဒီဥပဒေတရားပြတ်ထားတယ်အဲ့ဒီမှာဘာပါလဲဆိုရင်တော်တော်အခွင့်အရေးမှာကျွန်တော်တို့တက်ဆိုင်ရာတန်းပြတာကြီးပြည်နယ်ကတော့အုတ်ခရရအဖွဲ့ဝင်ဖြစ်နေပါရပြီးတဲ့အခါကျတော့သူတို့ညီတိုင်းထားတဲ့ဆောင်ရွက်ချက်တွေကိုအကောင့်တွေပေါ်ရမယ်ဆိုပြီးတော့ရေးဆွဲထားတယ် ဒါကဒီနိုင်ငံဆောင်ရွက်ချက်တွေကိုဆောင်ရွက်ပြီးပြီးကြောင်းကိုတော်တော်ဖွဲ့ကိုကြံစည်ခံရမယ်ဆိုတာမျိုးပေါ့လေဒါတွေကကျွန်တော်တို့ဖက်ဒရယ်စနစ်ကိုနားမလည်တာလားတဘာမို့နားလေတော်လေမပေးချင်တာလားဘူချုပ်ကန်ချင်တာလားလို့တောင်းပြကြည့်ကြရဖြစ်လာတာပေါ့ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီနေရာဥပဒေပေါ့နော်ဒီလွတ်မြေလပြည်ဟိုင်းစီမံခန့်ခွဲတဲ့ပြင်ဆင်တဲ့ဥပဒေကိုလည်း ကျွန်တော်တို့ဒီမြေယာဥပဒေပေါ့နော်ဒီလွတ်မြေလပြည်ဟိုင်းစီမံခန့်ခွဲတဲ့ပြင်ဆင်တဲ့ဥပဒေကိုလည်းသူတို့ဒီ2018ခုဖက်တင်ဘာ3ရက်နေ့ကပြတ်ထားလိုက်တယ်အဲ့ဒီမှာဆိုလို့ရှိရင်လည်းပြည်နယ်တွေမှာကကျွန်တော်တို့ဒီမြေတော်တော်များများကအခုလက်ရှိလုပ်နေကြတယ်သို့တော်မြေစည်ရင်ဌာနမှာကမြေလွတ်မြေလနေရာအဖြစ်နဲ့ပဲသင်ရင်ကပေါ့မှာဘာကြောင့်ဆိုတဲ့အခါကျတော့ဒေသတွေကမငင်းကြမ်းတဲ့အ ဒီလိုနဲ့လည်းရေးရဲသုတ်ပိုင်ခွင့်ပြပါလို့ဒီဟာမတင်လို့ရှင်ပေါ့နော်တစ်ခုမတင်လို့ရှင်ဒါဝင်ရောက်ကြည့်တော့လောက်ကိုင်းနေလို့သတ်မှတ်မယ်ဆိုပြီးတော့ထောင်းထောင်းတန်းနှစ်ဒါမှမဟုတ်တောင်းဝင်အားသိအချမှတ်မယ်ဆိုပြီးတော့အဲ့လိုဥပဒေပြတ်ခံလိုက်တာရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှင်လည်းတိုင်းနာပြည်သားတွေမှာတော်တော်လေးမတင်မှတ်ဖြစ်တယ်ပေါ့လေဒီအထူးသဖြင့်ပြည်နယ်
ဒီတိုင်းသားဒေသတွေကိုဖက်ဒရယ်အခွင့်အရေးတွေပေးတယ်နဲ့ဌာနမရှိဘူးလို့အဲ့ဒီလိုတုံ့တက်ကြပါတယ်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးပါဦးတက်စင်နဲ့ဦးရထွန်းဒီလိုင်းပေါ်မှာခဏလေးပြောအောင်ခင်ဗျတို့ရရှိနေကျွန်တော်လှည့်ပေးကြပါလေကိုလှမောင်ရှိပါလေခင်ဗျအမေရိကန်ပြည်တော်စုကကိုလှမောင်တုံ့တက်စင်နေမြင်မြင်လို့ရပါတယ်ဟုတ်ကဲ့ပါဗျာကျေးဇူးအများကြီးတင်ပါတယ်အန္တရာယ ဘာမှမခံနိုင်ဘူးပြည့်ဘသူ့ဝယ်ပြန်တန်းခွင့်တွေမရှိဘူးတိုင်းသားလို့မမြင်ရတော့ပါဘူးအဲ့ဒါကတော့ပြဿနာတစ်ခုပေါ့နောက်တစ်ခုကအန်အဒီမှာရှိတယ်အန်အဒီကဆိုတော့ဟိုပြောတဲ့သူတွေလည်းဆွေးနွေးပြီးတော့ပါပြီအန်အဒီကပူးပေါင်းဆောင်ရွက်စီခြင်းနဲ့ဘာကြောင့်လဲဆိုတော့90နောက်ပိုင်း90မှာလည်းဒီလိုပဲမဟာမိတ်ဖွဲ့ပြီးတော့ပါတီတွေကိုရှောင်ပေးတာမျိုးလုပ်ခဲ့တယ်အခုပြီးခိုင် ြိုင်မယ်ဆိုရင်ဥမာဦးရထွန်းလည်းရှိနေတယ်ကြာကြားပြီးတော့ရှောင်ပေးမလားဟုတ်လားကျွန်တော်တို့ဟိုကြားကောင်းရှောင်ပေးမလားဆိုတဲ့ပြဿနာလည်း NLD မှာရှိပါတယ်ဆိုင်းသားတွေအနေနဲ့ကလည်းဟော NLD နဲ့ပဲမဟာမိတ်ဖွဲ့ကျင်မှာပေါ့ဒီခံချိုးနဲ့မဟာမိတ်ဖွဲ့ကျင်မယ်လို့ကျွန်တော်သိမှတင်ပါဘူးအဲ့တော့အခုပြဿနာကတော့ NLD အနေနဲ့ဆိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့တချို့ data တွေမှာရှောင်ပြီးတော့အဲ့ဒါယူကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့တင့်တယ်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ဦးချစ်မြင့်ဆွေးနွေးလို့ရပါတယ်ခင်ဗျာမင်းများလို့ရပါတယ်တူပေါ့
ဟုတ်ကဲ့ကျွန်တော်တို့ဟိုစစ်အာဏာရှင်စနစ်ကိုစစ်အာဏာရှင်စနစ်နဲ့ပုတ်ထုတ်နေတဲ့ကာလမှာကျွန်တော်တို့တိုင်းရင်းသားပါတီ ကျွန်တော်တို့ဒီမိုကရေစီခေါင်းဆောင်မှာကြီးခဲ့ရကျွန်တော်တို့တရားနာရှင်ကိုဘုံရန်လူလို့သဘောထားခဲ့တယ်သူတို့အချင်းချင်းကိုမဟာမိတ်လို့သဘောထားခဲ့တယ်တကယ်တမ်းအနေဒီပါတီကပြီးဆောင်ပြီးတော့ကျွန်တော်တို့ပြည့်ပြည့်စုံစုံအနိုင်ရတဲ့အခါတကယ်တမ်းထုတ်ထုတ်တဲ့အခါကျတော့တခြားကျွန်တော်တို့မဟာမိတ်လို့ပြောခဲ့တဲ့ပါတီတွေကအားမလို့အားမရကြီးတာကြီးဖြစ်ခဲ့ပါတယ်ဒါလည်းသဘာဝကျပါတယ်ကျွန်တော်တို့ဆွဲပိုက်တော့နေရာချင်းတော့ကျွန်တော်တို့ဒီနေ့ကြည့်တရားနာရှင်စနစ်ကရှိပါသေးတယ်ဒါဝင်လဲကျွန်တော်တို့ကဘုံရန်လူလို့ပြန်ပေါင်းလင်းလင်းပြောလို့မရပါဘူးအဲ့တော့ကျွန်တော်တို့ကအနူနီးနဲ့တိုက်နေရတဲ့အချိန်မှာတော့မဟာမိတ်ဆိုတာကြီးကလည်းတကယ်တော့ NLD ရဲ့ကျွန်တော်တို့ဟိုထဲမှာ NLD ရဲ့ပါတီထဲမှာလည်းကျွန်တော်တို့မဟာမိတ်တရားငိုလို့ ਆ ပဲရှိပါတယ်ဒါမှအမလို့အမရဖြစ်ကြတာတော့သဘာဝကျပါတယ်ပါတီကလည်း NLD ပါတီကလည်းသူ့ပါတီတန့်ရှင်းရေးအတွက်လည်းလုပ်နေရပါတယ်ကျွန်တော်တို့နိုင်ငံရေးကိုလည်းရှေ့ဆက်သွားနေရပါတယ်တော့ရှိကိုလည်းစူးစမ်းနေရတဲ့အချိန်ကမှဒါရီကကျွန်တော်တို့သဘာဝကျတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးချင်းမြင့်အမြင်ဖြစ်ပါလေခင်ဗျာနောက်ထပ်သွားရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါလေကိုစိုးဝီမင်းမြန်ဆွေးနွေးလို့ရပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မင်းမြန်ပြန်ပါလေစင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်တွေ
ဟုတ်ကဲ့
ကျွန်တော်တို့ဟုတ်ကဲ့ဒီတန်ရင်းသားဆိုတဲ့ဒီဝေါ်ဟာရစကားလုံးကအဲအချိန်ကစပေါ်လာတယ်ဆိုတော့ကျွန်တော်ရှားလို့မပြောဘူးပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့အစိုးရကမိုင်းကျန်းနေဖြစ်တဲ့ဒီမှန်နဲ့မှန်နဲ့ရစင်တွေရာသတစ်ခုရေတော်ဘုံကျန်းနေရခိုင်ရာသီတွေကျန်းနေမှာတော့ဒီတန်ရင်းသားဆိုတဲ့စကားမရှိပါဘူးဒီတော့ကျွန်တော်တို့ဒီရာသီအဆက်ဆက်မှာဒီလူမျိုးစုနဲ့ပတ်သက်ပြီးဗာတိတနမှာရှိရပါဘူး။ဒီမှာရာဟိုပထမဆုံးစက်စကားပြန်ဝေတာပြီးတခိုင်လားပေါ့ဗျာဒီစက်စကားနဲ့ပြောမယ်ဆိုရင်။ပြီးတော့ကျွန်တော်တို့ဒီကုန်းတော်နောက်ဆုံးဒီစီဘောမင်းဟာဆိုရင်သူ့ရဲ့မယ်တော်ကဒီဘောဆိုဘောရဲ့တင်းဆန်းကဗျာပေါ့။ဒီလိုဆိုကျွန်တော်တို့ဒီကုန်းတော်တက်နဲ့ဒီမှာတက်ပေါ့။အင်္ဂလိပ်ဒီမှာဒုတိယစက်ပွဲမှာဝတိယံတိုက်ပွဲမှာအင်္ဂလိပ်တွေတက်ပြစ်သွားတာမှာတကယ်ရေးဆိုင်တက်ခဲ့တက်ခဲ့တာကကျန်းစာဝါရတက်ပြီးခါဒီလိုဒီဟောအရေးကြီးတဲ့နာတွေပြောနေတော့ဆိုတော့ကျွန်တော်တို့အကြောင်းလေးဒီစက်တိုင်းစက်တိုင်းလာဒီတိုင်းမှာပြဿနာရှိပေါ်လာဒီမှာလူလိုက်ရကနေဘုဇုံအောင်ခံအင်္ဂလန်သွားတဲ့အခါမှာတခါအဲကျန်းစာဝါတွေကဒီဆန်းကူကြံမောကြီးဆိုတဲ့ဒီလမ်းကြောင်းမျိုးဒီလိုဒီအနာတင်းကနေမှဒီဆယ်ဆယ်ကြောင်းအဲဒီပြုခွင့်နဲ့ဆိုပြီးတော့ဘုလိုဒီခုဒီလိုဒီကြောင်းလေးဒီကြောင်းဒီဒီကြောင်းလေးကာလာမှာဒီတိုင်းနာပြဿနာဆိုတာကအပြေရောကတခုညာလားဆိုတာသိကြပြီးပြီပါလေဟု
တ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကျေးဇူးများကျွန်တော်လည်းတိုးတိုးလေးရင်ဖြည့်ပေးစေချင်ပါလေဥရထုံးမဲ့ဖိတ်ခေါ်လိုက်ပါမယ်ခုနကနောက်ဆုံးမိတဲ့ကုစုဝေရမိသွားတယ်ဒီတိုင်းလားကိစ္စကသူတော့ရှောက်မြန်မာနိုင်ငံထဲမှာအကျက်တဲလို့ဖြစ်နေတော့ဒါကြီးကပြောကားတခုလိုများဝင်နေလာတယ်ဥရထုံးအမြင်တိုးတိုးလေးရင်ဖြည့်ပေးစေချင်ပါလေဗျာ
ပြောကားတော့မဟုတ်ပါဘူးဒါဆိုမှန်မှန်ကန်ကန်ချင်းကပ်ပြီးတော့ဖြည့်ရှင်းပေးဖို့ပဲအရေးကြီးပါတယ်ဒီမှာတော့နောက်ထပ်ကနားလည်မှုတွေကအခုလက်ရှိဟိုတူညီတဲ့နားလည်မှုတော့မရှိကြသေးဘူးလို့ထင်ပါတယ်အထို့တော့ဖက်ဒရယ်စနစ်ကိုသွားမှသာလဲဖက်ဒရယ်စနစ်ကိုတည်ဆောက်မှသာလဲဒီကြေညာဖြည့်ရှင်းနိုင်မယ်ဆိုတော့အားလို့တော့ယူရီယာအားဖြင့်အဲဒီ NLD ရောပြည်ထိုင်ကျော်ရောတမတော်ရောတိုင်းရပါတီတွေရောအဲ့ဒီပုံသဘောတူညီချက်တစ်ခုတော့ရရှိထားပြီလို့ကျွန်တော်နာလေရည်ရည်ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်သရရှင်တူဆွေးနွေးထားတယ်ကိုလက်မောင်ဆွေးနွေးထားတဲ့ချက်တစ်ချက်ပါအဲ့ဒါတော့ဒီ NLD ပါတီကဒီသူတို့မှာတိုင်းသာခေါင်းဆောင်တွေလည်းရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကိုသက်စင်ကိုကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းတောက်လျှောက်ပြောနေတာကပြောမယ်ဆိုရင်သူတို့ဟာဗမာပါတီမဟုတ်ဘူးပြောင်းစုတိုင်းသာတွေအားလုံးကိုကုစားပြုတဲ့ပါတီဖြစ်တယ်ဆိုတာကရှမ်းပြည်နယ်ရခိုင်ပြည်နယ်မှာသူတို့ရဲ့ဒီရှမ်းတိုင်းသာတွေရခိုင်တိုင်းသာတွေဒီလိုကုစားရည်ဒီလိုခေါင်းဆောင်တွေရှိတယ်ဆိုတာအမြဲပြောပါတယ်ပြောင်းစုပါတီဆိုတဲ့ဟာမျိုးတကယ်ပဲဟုတ်ပါလားကိုသက်စင်မြင်သိချင်ပါတယ
်ဟောကျွန်တော်ရဲ့အတွေ့အကြုံကပြောလို့ရှိရင်ကျွန်တော်တို့ဒီမျိုးပေါ့နော်ပါတီကပါတီတွေကနေပြီးတော့ကျွန်တော်မဆလာဖြစ်ပေါ့ဗျာမဆလာဖြစ်မှာဆိုလို့ရှိရင်မဆလာပါတီပေါ့ဗျာမဆလာပါတီကအဲ့လိုပဲကျွန်တော်တို့ဟိုတိုင်းသားဒီမျိုးစုတွေအများကြီးကနေပြီးတော့လူတွေကိုခေါင်းခေါက်ရွေးပြီးတော့သူတို့ပါတီဝင်လို့လုပ်ပြီးတော့အင်ဂျီပူပြီးတော့ကျွန်တော်တို့ပြောင်းစုရဲ့အခမ်းအနားတွေမှာတက်ပြီးတော့ဒီလိုအောင်ဝဲခံတာရှိပါတယ်ဒါရီကပြောလို့ရှိရင်တော့ဒီလိုတိုင်းသားဒီမျိုးစုတူဝဲဖြစ်ပေါ့ဗျာအဲဒီရေကောက်ထားတဲ့သူတို့ရေကောက်ထားတဲ့လူတွေကသူတို့ပါတီရဲ့ဝင်တာနဲ့သူတို့ပါတီကတိုင်းသားရဲ့အားလုံးကိုစားကြည့်လို့ကျေလို့မရပါဘူး။ဘာကြောင့်လဲဆိုအခုလက်ရှိရှိနေတဲ့ပြဿနာပဲရှိပါကျွန်တော်မွန်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာ၊ချောင်းတုံးမှာဖြစ်ခဲ့တဲ့ပြဿနာ၊အခုကြရားပြည်နယ်မှာဖြစ်ခဲ့တဲ့ကျွန်တော်တို့တို့ထုဖြစ်ခဲ့တဲ့ပြဿနာအဲဒီပြဿနာတွေမှာ NLD ပါတီထဲမှာရှိနေတဲ့တန်းသားတွေဟာအဲ့ တိုင်းသားဒီတိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေဘယ်လိုဖြေရှင်းခဲ့ပါလဲတကယ်တော့အန်အယ်ဒီပါတီကဆက်မှတ်ဆက်တဲ့မူဝါဒရတာဖြေရှင်းခဲ့ပြီးတော့အပြင်းအထန်တိုင်းဟုတ်ကဲ့ရမှာဆိုလို့ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန်းစီဆန်းစီရေးမှုဆောင်ရှားမှုတွေဖြစ်ခဲ့တယ်မုန်းကြီးနေမှာဆိုလို့ရှင်ဒီလိုပဲတိုင်းသားတွေလူလားချက်ကိုစန့်ကျင်ပြီးတော့ဒီတရားကိုဘုကြောက်ဆန်းတရ ပြီးပဲနဲ့ကျွန်တော်တို့ NLD ပါတီကနေပြီးတော့သူ့လူလာတဲ့ခေါင်းဆောင်တင်ပြီးတော့ဦးစိုးအောင်ဖဲဒါနဲ့ဒီနေ့အချိန်ထိတခိုင်းဒီမှာဖြစ်နေတဲ့တက်တနာနယ်ပတ်သက်ပြီးတော့ပြည်သူ့တော်မှာတခိုင်း400တခိုင်းနဲ့ပတ်သက်တဲ့တခိုင်းကသူ့တော်ကိုယ်စားလေကတခိုင်းကဆိုင်နယ်ပတ်သက်ပြီးပြည်သူ့ရှင်အနေနဲ့ပြချခံရတယ်အဲ့လိုပဲရှမ်းပြည်နယ်မှာလည်းအဲ့လိုဖြစ်တယ်အဲ့တော့NLD ပါတီမှာရှိနေတဲ့တိုင်းရင်းသားတွေဟာသူတို့တိုင်းရင်းသားတွေရဲ့အကျိုးစီးပွားအကာအကွယ်မကိန်းနိုင်ဘူးဆိုတာရန်ထင်ရှားပါတယ်ဒါကြောင့်မို့ NLD ပါတီဟာတိုင်းသားတွေအားလုံးကိုယ်စားပြုလို့ကျွန်တော်ပြောချင်
တယ်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်10မိနစ်လောက်တော့ချိန်ရပါတယ်ခုနဦးချင်းမြင့်ပြောသွားတဲ့ကိစ္စပါဦးချင်းမြင့်ကပြောတာကတော့လက်ရှိမြန်မာနိုင်ငံခြေရင်းကစစ်တပ်အုပ်ချုပ်မှုကကြီးနေတော့မယ်တဲ့ NLD ပါတီမှာလည်းပါတီထဲမှာသူ့ရဲ့မဟာမိတ်တွေတော့ရှိတယ်ဒါပေမဲ့မချေနှက်မှုတွေကတော့ရှိနေတယ်ဆိုတာသူတို့နားလေတယ်ဒါပေမဲ့တစ်ဖက်မှာ NLD ကိုနားလည်ဖို့ပေးဖို့တူတယ်အခုဖြစ်နေတဲ့ကိစ္စတွေကသဘောကျကျဖြစ်နေတာပါဆိုပြီးတော့ပြောပါတယ်ကိုသက်စင်လက်ခံပါလားအဲ့ဒါနဲ့ပတ်သက်လို့
ဟုတ်ကျွန်တော်တို့က NLD ပါတီကိုနားလည်ပါတယ်ဒါပေမဲ့ NLD ပါတီကတိုင်းရင်းသားကိုနားလည်ဖို့ပဲလိုပါတယ်။ဒါကြောင့်လဲဆိုရင်ဒီနိုင်ငံဟာတိုင်းရင်းသားတွေနဲ့သမားတွေပါဝင်တိုင်းရင်းသားလူမျိုးစုတွေအားလုံးနဲ့ခွဲပြီးတဲ့ကြည်အောင်မှုဖြစ်တဲ့အတွက်အားလုံးကဒဏ်ယူသူရှိရပါမယ်။အားလုံးကတက်နေကြတဲ့ဒဏ်ယူသူသဘောထားပါမယ်။အပြန်အလှန်နားလည်လို့ရှိမှသာလဲကျွန်တော်ကရင်းမြစ်နဲ့မြို့ရက်တဲ့ဒီမျိုးစိနိုင်ငံတော့ထူအောင်ဆင်တော့ပါ။ဒါကြောင့်မလို့ကျွန်တော် NLD ပါတီတစ်ခုလည်းကိုကျွန်တော်နားလည်မပြောမှမလို့ပါ။ NLD ပါတီကလည်းတိုင်းရင်းသားကိုနားလည်မပြောလို့ပါတယ်။ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်အီလိုက်မှာပါဝင်ဆွနေပြီးတဲ့ဥသက်စင်ဥရဲ့ထွန်းနဲ့ကျန်တဲ့တော်ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်အီလိုက်အစီအစဉ်အချိန်ဆစ်တော့လို့ပါပါဝင်ဆွနေပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်အီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ကပြပါခင်ဗျာ
တဲ့လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာပါတဲ့လေလိုင်းအစီအစဉ်ကအစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာတဲ့ရိုက်နားဆင်နိုင်ကြပြီးပါဝင်ဆွေးနွေးလို့ရင်လည်းဆွေးနွေးနိုင်ပါတယ်ခင်ဗျာအခုတော့သူယုံကြည်အစီအစဉ်မှာပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကအသက်မွေးဝမ်းကြောင်းနဲ့ကြားမရည်ရသုတေသနစီမံကိန်းအရာရှိအေးလက်ထွန်းရဲ့ယုံကြည်အကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
လာပါရှင်ဒီမှာကဒီညအမီကွညီမသူတေနာဖောင်ဒေးရှင်းကအတမိုးဝန်ကြောင့်နဲ့စမရေးရာသူတေနာစီမံကိန်းမန်နေဂျာဖြစ်ပါတယ်။ဒီမှာအခုဒီမြန်မာနိုင်ငံမှာလုပ်နေရတဲ့လူမှုရေးဆိုင်ရာ social science လို့ပြောကြတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်တဲ့သူတေနာအကြောင်းလေးတွေကိုပြောပြကြမှာလေရှင်။2016ခုနှစ်မှာပြည်ပကနေပြီးတော့ပညာသင်ကြားပြီးပြန်လာတဲ့အခါမှာတခြားဒီမှာဝင်လုံနိုင်တဲ့လူမှုအဖွဲ့အစည်းတွေအများကြီးရှိပါတယ်။အေးတဲ့အမကြည်ရင်းသူတွေနဲ့အဖွဲ့ကြီးတစ်ခုမှအလုပ်လုပ်ဖို့ရွေးချယ်ခဲ့ပါတယ်။ကျောင်းရင်းကနံပါတ်၁ကျမတို့နိုင်ငံမှာသူတွေနဲ့ပတ်သက်ရင်အမတန်းကိုနှဲပါပါတယ်။အများအားတကားပိတ်ဝါလာကျင့်သုံးပြီးတော့ပညာရေးမှာလည်းဖွံ့ဖြိုးမှုနောက်ကျသွားတဲ့နိုင်ငံဖြစ်တဲ့အတွက်သူတွေနဲ့ပတ်သက်ရင်ကျမကိုယ်တိုင်ကပြည်ပမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေလေ့လာတိုင်းကိုးကားစီရာဟိုအစဉ်တစ်ယုံကြည်နိုင်ဖွဲ့ရှိတဲ့အထောက်အထားတွေဆိုတာတွေ့ရှိရမှုနှဲပါတယ်။အဲ့ကလက်ကိုဖြည့်ခြင်းနဲ့အတွက်ကျွန်မသူပညာလုပ်ငန်းတွေမှာဝင်ရောက်လုပ်ခံခဲ့ပါတယ်။မြန်မာနိုင်ငံမှာသူပညာကတော့မျိုးစုံရှိတာပေါ့နော်။ကျွန်မတို့ဒီတမိုင်းရှေးဟောင်းနဲ့ပတ်သက်တဲ့သူတွေကနောက်ပြီးတဲ့ခါကျတော့သိပ္ပံနဲ့ပတ်သက်တဲ့သူတွေကနောက်ပြီးတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီရေးကွက်နှင်တင်ရေး marketing လို့ခေါ်တဲ့ဟာနဲ့ပတ်သက်တဲ့စစ်တမ်းတွေနောက်ပြီးတော့ကျွန်မတို့နိုင်ငံရေးနောက်တစ်ခုလူမှုရေးနဲ့ပတ်သက်တဲ့သူတွေကပေါ့ကျမကတော့ဒီလူမှုရေးနဲ့ပတ်သက်ပြီးတော့အဓိကအဖြစ်အမျိုးသမီးရေးနဲ့ပတ်သက်တဲ့သူတွေကမျိုးလုပ်ပါရရှင်အဲ့မှာကျမဘာတွေးရတလဲဆိုတော့မြန်မာနိုင်ငံရဲ့အခက်အခဲကနံပါတ်၁ကကျမတို့ပညာရေးမှာပေါ့နော်ကျောင်းတွေမှာအထူးသဖြင့်တက္ကသိုလ်တွေမှာကသူတွေညာနဲ့ပတ်သက်ရင်အရန်ဖွံ့ဖြိုးမှုနေပါလေဆရာဆရာမတွေကိုယ်တိုင်ကပညာရေးဝင်ထမ်းပြီးပညာရေးအတွက်လုံးဝဆိုင်ရမယ့်အစားသူတို့ကိုတခြားမဆိုင်တဲ့နေရာတွေကျောင်းရဲ့ရန်မုံငွေရှာတဲ့နေရာတွေအစားရှိသဖြင့်နေရာတွေမှာပို့ထားတော့ပညာရေးဖွံ့ဖြိုးတိုးထက်ဖို့အတွက်ဒီသူတွေညာနဲ့ပတ်သက်ပြီးတော့လေစောင့်ချက်မလုပ်နိုင်နိုင်တာတွေရှိပါလေနောက်နှစ်မိနစ်အချက်ကဒီ budget နဲ့ပတ်သက်ပြီးတော့လေဒီသူတွေညာဘိုင်းနဲ့ပတ်သက်ရင်နိုင်ငံတော်ကနေပြီးတော့တစိုက်တစ်မက်ဆပြီးတော့လုပ်ပေးခဲ့တဲ့ budget ဆိုတာလေလုံလောက်မှုမရှိပါဘူး။နံပါတ်3အချက်ကပြည်သူလူထုနဲ့ပတ်သက်ပြီးတော့ပါ။အများနဲ့ဟိုစကားမပြောရဘူးပြောဆိုခွင့်မပေးခဲ့ရဘူးအကြောက်တရားနဲ့နေလာခဲ့တဲ့ကျမတို့ပြည်သူတွေကကျမတို့ဒီစစ်တမ်းနေနေမြတ်မှုတွေနဲ့ကြုံတဲ့အခါမှာပုံဝင်လေးမပြောရဲမဆိုရဲမဖြေရဲဆိုတဲ့အနေထားနဲ့လေကြုံတွေ့ခဲ့ရတာရှိပါလေ။
နံပါတ်၄၀ကကျမတို့ကိုယ်တိုင်ကဒေတာခံနေတဲ့တွေ့ဆုံပြီးတော့ကွင်းနဲ့ဆင်းတဲ့ဆင်းပြီးမင်းများတဲ့အခါမှာဒေတာဆိုင်ရအာနာပိုင်းတွေရဲ့ဘောနော်ဒါစီမှုတွေတို့တို့စီအချင်းချင်းခွင့်ပြုချက်ယူရမှုတွေတို့ကနောက်ကလိုက်ပါမှုတွေနဲ့လွတ်လွတ်လပ်လပ်ဟိုလုတ်ခွင့်မရတဲ့အခြေအနေမျိုးရှိပါတယ်တကယ်တော့သူတွေအနေနဲ့ဆိုတာရန်ကုန်ရေးပါပါတယ်နိုင်ငံရဲ့တိဆောက်ရေးဖွံ့ဖြိုးရ ကျွန်တော်ရဲ့အတွေ့အကြုံကဆိုလို့ရှိရင်ကျွန်တော်တို့ဒီအနေနဲ့ပါဒီပါတီပါတီနာဟောက်ဆောင်ကလွတ်တော်ကြီးကဌာနတွေမှာသူတွေကလွတ်တယ်နောက်ပြီးတော့လွတ်တော်နဲ့ပတ်သက်ပြီးတော့ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့လွတ်တော်ကြီးကသူတွေကဌာနတွေကိုလည်းကျွန်တော်တို့သွားပြီးသင်တန်းတွေပေးပါတယ်သူတွေကဘယ်လိုလုပ်ရလဲဆိုတာလွတ်တော်ကြီးကဌာနတွေမှာတောင်မှသူတွေကနဲ့ပတ်သက်ပြီးစာကြ ကိုကကြမလဲဘယ်လိုမျိုးလေးလာကြမလဲပေါ့နော်အဲ့တော့ကျမအနေနဲ့မြစ်တရဲ့ခံပါတယ်နိုင်ငံတော်လူကြီးများများကိုလည်းဒီတွေ့ရင်ကဏအနေနဲ့ပေါ့နော်ခဏဒီဒီမှာတွေ့ရင်ကပညာထွန်းကားဖို့စစ်မှန်တော်တွေ့ရင်ကပညာတွေရလက်တွေချစ်ပေါ်လာဖို့ဝိုင်းဝန်းစူးစမ်းဖို့ရနောက်ပြီးတော့ခါကျတော့ပညာရေးဆိုင်ကဝန်ထမ်းတွေအနေနဲ့လည်းတွေ့ရင်ကလည်းပတ်သက်ပြီးတော့ပေါ့နော်တေချာစနစ်တကျတင်ကြားလေး တိုးတက်တဲ့နိုင်ငံတည်ဆောက်နိုင်ပါစေလို့ဆန္ဒပြုပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုဗိုလ်တော်ဦးနေမင်းပိုင်ထုတ်လွှင့်ခဲ့တဲ့တနာရီအစီအစဉ်စာဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15.33 ညလိုင်းဒိုမီတာ25 kHz 11.3 ညလိုင်းဒိုမီတာ32 kHz 633တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အနေနဲ့ဒရင်ချစ်ချုပ်ကိုကိုချောချောသိန်းကကြေညာပေးပါမယ်ခင်ဗျာ
။ယူရိုနိုင်ငံမှာအမေရိကန်တပ်ဖွဲ့တွေစခန်းချထားတဲ့လီဒက်အခြေစိုက်စခန်းနှစ်ခုကိုပယ်ထင်းတုံးကြီး12စင်းကျော်နဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်ဆိုတော့ပန်ဒဂွန်စစ်ဌာနချုပ်ကအတည်ပြုထုတ်ပြန်ပါတယ်။အဲ့ဒီပယ်ထင်းတုံးကြီးတွေကိုအီရန်နိုင်ငံတွင်းကနေဝါရှင်တန်စံတော်ချိန်အင်္ဂါညနေ 9:00 ခွဲကပြစ်ခတ်တိုက်ခိုက်တာလို့ပန်ဒဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ခိုက်ခံရတဲ့အဲ့ဒီစခန်းနှစ်ခုတည်းကတစ်ခုဖြစ်တဲ့ LRSET လေတဲ့အခြေစိုက်စခန်းဟာအီရန်နောက်ပိုင်းကအန်ဘာဘီနယ်မှာရှိပြီးအီရန်မှာအမေရိကန်ရဲ့ဒုတိယအကြီးဆုံးလေတဲ့အခြေစိုက်စခန်းဖြစ်ပါတယ်။အဲ့ဒီစခန်းမှာအမေရိကန်တပ်ဖွဲ့တွေပြင်အီရတ်နဲ့ဗြိတိသျှတပ်ဖွဲ့တွေလည်းရှိပါတယ်။အခုလက်ရှိအခြေအနေမှာကတော့ထိခိုက်ဒဏ်ရာရပျက်စီးတဲ့အခြေအနေတွေကိုဆက်စစ်လေ့လာနေကြပါတယ်။ဒီမတိုင်ခင်အစောပိုင်းတုန်းကတော့အီရန်ဘက်ကလက်တော့မြန်တိုက်ခိုက်လာမယ်ဆိုတာအမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ထားရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပန်ဒဂွန်စစ်ဌာနချုပ်မှာအင်္ဂါနေ့ကလေးကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောထားပါတယ်။မြန်မာနိုင်ငံနဲ့ဟောင်ကောင်တို့ကလူခွေရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ပြပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနအကြီးတန်းတာဝန်ရှိသူတို့ကဇန်နဝါရီလ9ရက်အင်္ဂါနေ့မှာပြောသွားပါတယ်။အမေရိကန်ခြေဆိုင်နိုင်ငံကငွေကြေးဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ Western Union ကမြန်မာတပ်ဖွဲ့နဲ့ပတ်သက်နေတဲ့မြားဝတီဘဏ်နဲ့တွဲဖက်အလုပ်လုပ်နေတာကိုရစမ်းလိုက်ပါပြီ။ Western Union ရဲ့မူဝါဒတွေနဲ့လက်နက်ရမယ့်စီမီစီကန်သတ်မှတ်ချက်တွေနဲ့ပတ်သက်လို့ပြန်လည်တုံ့တက်ပြီးတော့အခုလိုရစမ်းလိုက်တာလို့ Western Union ကဘာမာကမ်ဘင်း UK ကိုစာပို့တဲ့အကြောင်းဘာမာကမ်ဘင်း UK ကထုတ်ပြန်ပါတယ်ခင်ဗျာ။
ဘော်ဒဝင်းနေမနက်ခဲထိတ်တန်းရောက်နေတဲ့တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးရတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုက Mac Engine 9ဖြစ်ပြီး Engineer ကတော့ Darrell Smith ဖြစ်ပါတယ်ကျွန်တော်ကတော့ Yemin Thoma ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို Light Meter Second kHz 1683ည Light Meter Second kHz 15963ည Light Meter 25 kHz 11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် Video ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.